Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ view american တိုင်းရဲ့2025ခုနှစ် february 15ရက်နေ့ည9:00ဝါသားစီစဉ်နေကို american ပြည်တော်စု washington dc မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာ view radio စီစဉ်နေကို line meter 1925 30နဲ့ line line meter 190ပြင် facebook နဲ့ youtube တို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့စီစဉ်မှုကကျွန်တော်စီသူပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါသတင်းတွေကိုကိုစီသူနဲ့အတူတင်ဆက်ပေးမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ရုရှားရဲ့ချင်းချောက်မှုနဲ့အမေရိကန်ရဲ့အကူအညီတွေမတည်ကြတဲ့အချိန်မှာဥရောပအနေနဲ့စူးစီးထားတဲ့ကိုယ်ပိုင်တပ်ဖွဲ့တည်ထောင်ဖို့လိုနေပြီလို့ယူကရိန်းသမ္မတကပြောဆိုပါတယ်။ပထဝီအနေထားအရမြန်မာနိုင်ငံဟာဒီမိုကရေစီကိုတိတ်အာမပေးတဲ့နိုင်ငံတွေကြားမှာရှိတာကြောင့်ဥရောပကဒီမိုကရေစီအားပေးတဲ့မဟာမိတ်တွေနဲ့လက်တွဲဖို့လိုတယ်လို့ NUG နိုင်ငံခြားရေးဝန်ကြီးကပြောဆိုပါတယ်ဟာမတ်စ်သွေးကြောက်ဘွဲကဖမ်းဆီးထားတဲ့အစ္စရေးတပ်သားက3ဦးကိုဒီကနေ့ထတ်လွှတ်ပေးလိုက်ပါတယ်။အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါကုစုံမှုကျော်ရေး။ခုညပိုင်းနားဆင်ရမယ့်အထက်မှာတော့တန်တက်တီအန်အယ်လီနဲ့စစ်ကောင်စီတို့တရုတ်နိုင်ငံကုမင်းမြို့မှာဆွေးနွေးကြဖို့ရှိနေတာနဲ့ပတ်သက်ပြီးတော့
ကျွန်မတို့ဘက်ကဒီစစ်ကောင်စီပတ်သက်ပြီးတော့မှလက်ရှိဒီပေါ်တဲ့ဆွေးနွေးဆက်ချက်ချက်တွေကိုဒီမှာကြော်လာဖို့နဲ့ဒေတာကနေဒီလိုတို့ရင်ဆိုင်တဲ့အချက်တဲတွေကိုဆိုင်ကြော်လာနိုင်ဖို့ဆောင်ရွက်မှာဖြစ်ပါတယ
်။ဒီနယ်လီပြောခွင့်ရလူရည်ဦးပြောသွားတာပါ။ဒီကြောင်းပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။ဒါပြင်စနေညတိုင်းတင်ဆက်ပေးနေကြဝါရှင်တန်တိုင်ဝမ်နဲ့ကမြန်မာအရေးဒီမိုကရေစီလူခွင့်နဲ့ကိပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းတွေနဲ့ဥရယာတီအစည်းအဝေးသတင်းတွေကတုတ္တဆရာတွေကိုလည်းစတိုက်နားဆင်ရဖို့ပြင်ဆင်ထားပါတယ်။ဘတ်စင်စီစဉ်တွေမတိုင်ခင်ခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကုစုံမူးကျော်ကပြောပြပေးမှာပါ။
ရုရှားရဲ့ချင်းချောက်မှုနဲ့အမေရိကန်ရဲ့အကူအညီတွေမတည်ကြမရေရာချိန်မှာဥရောပအနေနဲ့ကိုဟာကိုကိုပြီးစူးစီးတဲ့တပ်ဖွဲ့တစ်ခုတည်ထောင်ဖို့လိုနေပြီလို့ယူကရိန်းသမ္မတဇယ်လင်စကီးကပြောကြားလိုက်ပါတယ်။ကမ္ဘာလုံခြုံရေးကိစ္စကိုဂျာမနီနိုင်ငံမြူးနစ်မှာဆွေးနွေးနေတဲ့မြူးနစ်လုံခြုံရေးညီလာခံမှာဗလိုဒီမာဇယ်လင်စကီးကဒီကနေ့မိန်ကွန်းပြောကြားရမှာထက်သွင်းပြောကြားတိုက်တွန်းခဲ့တာဖြစ်ပါတယ်။ဥရောပတပ်ဖွဲ့ကိုဖွဲ့စည်းရပါမယ်။ဒါမှဥရောပရဲ့အနာဂတ်ဟာဥရောပတိုက်သားတွေအပေါ်မှာပဲမှီခိုအားထားနိုင်မှာဖြစ်ပြီးဥရောပအတွက်ဆုံးဖြတ်ချက်တွေကိုလည်းဥရောပကပဲဆုံးဖြတ်နိုင်မှာဖြစ်တယ်လို့သမ္မတဇယ်လင်စကီးကပြောပါတယ်။ရုရှားသမ္မတပူတင်နဲ့အမေရိကန်သမ္မတထရန့်တို့ဖုန်းနဲ့ဆက်သွယ်ပြောဆိုပြီးယူကရိန်းကိုရုရှားကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲအဆုံးသတ်နိုင်ဖို့ဂျာဝင်ညှိနှိုင်းမဲ့သမ္မတထရန့်ကဂျာဝင်ညှိနှိုင်းမဲ့အကြောင်းသမ္မတထရန့်ကပြောကြားပါတယ်။ယူကရိန်းနဲ့ဆိုင်တဲ့ညှိနှိုင်းဆွေးနွေးမှုမှာယူကရိန်းပါမဖြစ်မယ်ဆိုတာကိုသမ္မတဇယ်လင်စကီးကဒီနေ့အချိန်ချင်းပြောဆိုခဲ့ပါတယ်။ယူကရိန်းရဲ့နောက်ကွယ်မှာဘယ်လိုမှအပေးအယူလုပ်ညှိနှိုင်းတာမျိုးကိုလက်ခံမှာမဟုတ်ဘူးလို့သူကပြောဆိုပါရယ်အမေရိကန်ကာကွယ်ရေးဝန်ကြီး PTHSC ကပြီးခဲ့တဲ့ရက်ပိုင်းကနေတိုကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာပြောဆိုရမှာတော့ယူကရိန်းအနေနဲ့ရုရှားစတင်မကျူးကျော်ခင်2014ခုနှစ်မတိုင်မီကနယ်မြေမျိုးပြန်ရဖို့နဲ့နေတိုအဖွဲ့ဝင်ဖြစ်ဖို့ဆိုတာလက်တွေ့မကျဘူးလို့ပြောဆိုခဲ့ပါရယ်
ထောက်ဝီနေသားရမြန်မာနိုင်ငံဟာဒီမိုကရေစီကိုတိတ်အားမပေးတဲ့နိုင်ငံတွေကြားမှာရှိတာကြောင့်ဥရောပကဒီမိုကရေစီအားပေးတဲ့နိုင်ငံတွေနဲ့မြန်မာအရေးကိုလက်တွဲဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့ NUG မြို့သားညီညီရေးဆိုရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်အောင်ကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမြူးနစ်မြို့မှာကျင်းပနေတဲ့လုံခြုံရေးညီလာခံမှာကမ္ဘာတဝန်းဒီမိုကရေစီဥတီယာများလို့အဓိပ္ပာယ်ရတဲ့ Global Democracy Trans ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာဒေါ်စင်မောင်အောင်ကဆွေးနွေးသွားတာဖြစ်ပါတယ်။
Our location is just very close to the big countries like China and India. In our region, it's not that much democratically favorable.
မြန်မာနိုင်ငံဟာအာရှအင်အားကြီးတရုတ်နဲ့အိန္ဒိယနိုင်ငံကြားမှာရှိနေတဲ့နိုင်ငံဖြစ်တာမို့ပထဝီနေထားရဒီမိုကရေစီကိုအားပေးတဲ့ဒေသမှာရှိမနေကြောင်းမြန်မာနိုင်ငံလွတ်လပ်မှုနဲ့ဒီမိုကရေစီရေးကိုအားပေးမဲ့မဟာမိတ်တွေမိတ်ဆွေတွေလိုအပ်တဲ့အတွက်သူဒီနေ့မြူးနစ်လုံခြုံရေးညီလာခံကိုတက်ရောက်နေတာဖြစ်ပါတယ်လို့ NGO နိုင်ငံကြားရေးဝန်ကြီးဒေါ်စင်မောင်ကဆွေးနွေးသွားခဲ့ပါတယ်အရှာဒီသားမှာမြန်မာတနိုင်ငံတဲကသာစစ်အုပ်ချုပ်မှုလွတ်လပ်မှုအတွက်အစဉ်တစိုက်ကြိုးပမ်းနေတဲ့နိုင်ငံဖြစ်တယ်လို့သူကထောက်ပြသွားခဲ့ပါတယ်။မြန်မာဒီမိုကရေစီရေးမှာမဟာမိတ်တွေနဲ့လက်တွဲနိုင်မှုပူးပေါင်းဆောင်ရွက်နိုင်မှုအရေးကြီးတဲ့အတွက်မြူးနစ်လုံခြုံရေးညီလာခံကိုသူတက်ရောက်တာဖြစ်တယ်လို့ပြောသွားပါတယ်။ဒီဆွေးနွေးပွဲမှာပဲအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီရေးထောက်ခံမှုဟာမြန်မာနိုင်ငံအတွက်အသိအရေးကြီးတယ်ဆိုတာကိုလည်းဒေါ်စင်မောင်အောင်ကပြောသွားခဲ့ပါတယ်။အမေရိကန်ဒီမိုကရေစီကိုသူကိုယ်တိုင်ပါဝင်မြန်မာဒီမိုကရေစီရေးလှှရှားသူတွေအကြအတူယူခဲ့ရတယ်ဆိုတာကိုပြောသွားခဲ့ပါတယ်။ Indo-Pacific ဒေသမှာတရုတ်နဲ့ပတ်သက်တဲ့အပိုင်းဆွေးနွေးရမှာတော့တရုတ်ဟာသူ့ကျိုးစီးပွားအတွက်မြန်မာနိုင်ငံမှာဘာဖြစ်ပျက်နေတယ်လဲဆိုတာလက်ချင်မပြတ်စောင့်ကြည့်နေတဲ့အကြောင်းဆွေးနွေးခဲ့ပါတယ်ခင်ဗျာ
ဟာမတ်စစ်သွေးကြောအဖွဲ့ကဖမ်းဆီးထားတဲ့အစ္စရေးတစားကနေတဲ့ကနောက်ထပ်3ဦးကိုဒီကနေ့စနေနေ့မှာထပ်မံလွတ်ပေးလိုက်ပါတယ်အပြန်လန်အဖြစ်အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား300ကျော်ကိုပြန်လွတ်ပေးပါတယ်ပြန်လည်လွတ်မြောက်လာတဲ့အစ္စရေးတစားကနေကတော့အသက်36နှစ်အရွယ်အစ္စရေးအမေရိကန်ဆလူဂျီကယ်အသက်29နှစ်အရွယ်အစ္စရေးရုရှားဆဟာထရူဖနော့အသက်46နှစ်အရွယ်အစ္စရေးအာဂျင်တီးနီးယန်အရာဟွန်ဒို3ဦးဖြစ်ပါတယ်သူတို့ကိုဂါဇာကခန်ယူနစ်မြို့မှာရှိတဲ့တက်ချင်နီအဖွဲ့ကိုဟာမတ်အဖွဲ့ကလွှဲပြောင်းပေးခဲ့ပါတယ်အပြန်လန်အပြင်အစ္စရေးဘက်ကပြန်လွှတ်ပေးတဲ့ပါလက်စတိုင်းအချင်းသားတွေကိုလည်းဘတ်စ်ကားနဲ့ရမ်လာမြို့ကိုပို့ဆောင်ပေးခဲ့ပါတယ်စုစုပေါင်းပါလက်စတိုင်း369ဦးကိုပြန်လွှတ်ပေးမှာဖြစ်တယ်လို့ဟာမတ်အဖွဲ့ကပြောဆိုထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကတော့အစ္စရေးဘက်ကအပြစ်ကရစေးသဘောတူညီချက်ကိုချိုးဖောက်ပြီးလေကြောင်းကနေဆက်လက်တိုက်ခိုက်နေတယ်လို့ဟာမတ်စ်ကဆွဆဲပြီးအစ္စရေးဘက်ကလည်းတရားခံတွေကိုဆက်လို့မပေးရင်ပြန်တိုက်မယ်လို့ပြောဆိုခဲ့တာကြောင့်တင်းမာမှုတွေဖြစ်ခဲ့ပါတယ
်။စီမီကွန်ဒက်တာခေါ်ဒပိုင်းလျက်ကူးပစ္စည်းသွင်းကုန်တွေအပေါ်အခွန်တရားရခိုင်နှုန်းထိတိုးကောက်မယ်လို့အမေရိကန်သမ္မတရဲ့ပြောဆိုချက်အပေါ်ထိုင်ဝမ်အနေနဲ့ချင်းချင်းချင်းချင်းတုံ့ပြန်သွားမယ်လို့ထိုင်ဝမ်သမ္မတကပြောကြားလိုက်ပါတယ်။ထိုင်ဝမ်ထုတ်စီမီကွန်ဒက်တာတွေအပေါ်သွင်းကုန်ခွန်ကောက်ဖို့သမ္မတဒေါ်နယ်ထရန့်ပြောကြားချက်အပါအဝင်စီးပွားရေးနဲ့ပထဝီနိုင်ငံရေးစင်ခုံမှုတွေအတွက်တောက်ကြနေကလုတ်ခဲ့တဲ့လုံချုံရင်းဆိုင်ရာဆွေးနွေးပွဲမှာသမရလိုက်ချင်တေးကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်စီကစီမီကွန်ဒက်တာထုတ်လုပ်တဲ့လုပ်ငန်းကိုထိုင်ဝမ်ကယူသွားတာဖြစ်လို့အမေရိကန်ကပြန်လိုချင်တယ်လို့သမရထရန့်ကဂျာတာရင်းနေကအချိန်ချင်းပြောကြားခဲ့ပါတယ်။ဒီလုပ်ငန်းကိုကမ္ဘာမှာထိုင်ဝမ်ကပဲလွှမ်းမိုးထားတယ်လို့လည်းသမရထရန့်ကဆိုခဲ့ပါတယ်။စီမီကွန်ဒက်တာတွေထုတ်လုပ်နိုင်ဖို့ခက်ခဲတယ်လို့ကြမ်းကျင်လုပ်သားတွေလိုအပ်တယ်လို့ထိုင်ဝမ်နည်းပညာဆိုင်ရာထိပ်တန်းတာဝန်ရှိတယောက်ကပြောကြားပြီးဘယ်နိုင်ငံကမှဒီလုပ်ငန်းကိုထိန်းချုပ်ဖို့မလိုအပ်ဘူးလို့တုံ့ပြန်ခဲ့ပါတယ်။အမေရိကန်ကသွင်းကုန်ခွန်တရားရခိုင်နှုန်းကောက်ခံမှာကိုရှောင်ချနိုင်ဖို့ထိုင်ဝမ်စီမီကွန်ဒက်တာလုပ်ငန်းတွေအမေရိကန်မှာတွားရောက်လုပ်ကင်မဲလို့ထိုင်ဝမ်ဆိုရကပြောကြားထားပါတယ်။ထိုင်ဝမ်ဟာကမ္ဘာပေါ်မှာဒပိုင်းလျက်ကူးပစ္စည်းအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပြီးစီမီကွန်ဒက်တာအဆင့်မြင့်လျက်ကူးပစ္စည်း90%ခန့်လုံးကိုထိုင်ဝမ်ကထုတ်လုပ်နေတာဖြစ်ပါတယ်ခင်ဗျာ။နောက်ဆုံးတဲ့သတင်းတွေကိုကုစုံမိုးကြုံနဲ့အတူပြောပြပေးကြတာပါ။အခုဆက်ပြီးတော့စနေနေ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်သတင်းပြပိုကြတခုကိုစပြီးတော့ပြောပြကြပါမယ်။ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF နဲ့တအန်းဖွဲ့လို့လူသိများကြတဲ့သူရဲ့လက်နက်ကင်အဖွဲ့စီ TNL ကကိုယ်စားလှယ်တွေဟာစစ်ကောင်စီကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးဖို့တရုတ်နိုင်ငံကူမင်းမြို့မှာရောက်နေကြပါတယ်။တရုတ်ဆိုရရဲ့ဂျာဝင်ဆောင်ရွက်မှုအရမနက်ဖြန်ဖေဖော်ဝါရီလ16ရက်နေ့မှာဆွေးနွေးပွဲစတင်မယ်လို့ PSLF TNL က VOE ကိုပြောပါရယ်။သူတို့ဘက်ကဘာတွေကိုအဓိကထားဆွေးနွေးကြမလဲဆိုတာနဲ့ပတ်သက်လို့ရန်ကုန်ကပြပိုတဲ့သတင်းကိုခြေခံပြီးတော့ကိုရန်နိုင်တင်ပြပေးပါမယ်ခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းကကြောင်မဲနဲ့နောင်ချုံမြို့နယ်မှာနှစ်ဖက်စီတက်မှနေချိန်မှာပဲတရုတ်နိုင်ငံရဲ့စီစဉ်ပေးမှုအရပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF နဲ့သူ့ရဲ့လက်နက်ကိုင်အဖွဲ့စည်း TNL တအားအဖွဲ့ကကိုယ်စားလှယ်တွေဟာစစ်ကောင်စီဘက်ကကိုယ်စားလှယ်အဖွဲ့နဲ့တွဲဆုံဆွေးနွေးကြမှာဖြစ်ပါတယ် PSLF TNL ကိုယ်စားလှယ်အဖွဲ့ဟာအခုလက်ရှိတရုတ်နိုင်ငံကူမင်းမြို့ကိုရောက်နေကြပြီးမနေ့ဖြန်မှာဆွေးနွေးပွဲစတင်မှာဖြစ်ကြောင်း PSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOE ကိုပြောပါတယ်
လက်ရှိကျမတို့ကိုယ်စားလှယ်တွေကဒီမြန်မာကိုယ်စားလှယ်နဲ့ဥစ္စာကိုမင်းဖြစ်ပါတယ်။အဲဆွေးနွေးပွဲကတော့မနေ့ပြန်ဆက်မှာဖြစ်ပါတယ်။ဟုတ်ကဲ့
။စစ်ကောင်စီနဲ့ဆွေးနွေးတဲ့အခါမှာ PSLF DNA ဘက်ကဘာတွေကိုအဓိကထားဆွေးနွေးသွားမယ်ဆိုတာကိုတော့ပြောခွင့်ရလူရည်ဦးကအခုလိုပြောပြပါဗျာ
။အဲကျမတို့ဘက်ကဒီသိစဉ်ဆွေးနွေးတဲ့ပတ်သက်ပြီးတော့မှလက်ရှိပုံစံတွေစီးရီးအခက်အခဲချက်တွေကိုယူဆောင်ကြော်လာဖို့နဲ့ဒီဒေတာကံတူလူတို့ယဉ်ဆိုင်ခဲ့တဲ့အကျတဲ့တွေကိုဆိုင်ကျော်လာနိုင်ဖို့ဆောင်ရွက်မှာဖြစ်ပါတယ်ဟုတ်ကဲ့
ဒီဆွေးနွေးပွဲမှာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ကိုအမတ်တက်စစ်စင်ရေးအထူးအဖွဲ့မူကာစားထတင်မူဒူဘိုဂျုတ်ကြီးကိုကိုဦးကဥဆောင်ထမ်းအောင်မှာဖြစ်ပြီး PSLF TNL ကိုယ်စားလှယ်အဖွဲ့ကိုတော့ဒူဘိုဂျုတ်ကြီးတာဂျုတ်ဂျားကဥဆောင်မှာဖြစ်ကြောင်း PSLF TNL ပြည်ချိုင်းဌာနကသတင်းထုတ်ပြန်ထားပါတယ်ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့လက်လောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးTNL တောင်ဖွဲ့ဟာရှမ်းပြည်နယ်မြောက်ပိုင်းမှာ2023ခုနှစ်အောက်တိုဘာလကတစ်တုံညာနှစ်ခွန်စစ်စင်ရေးကိုစတင်ခဲ့တဲ့တိုင်းသားညီနောင်မဟာမိတ်အဖွဲ့၃ဖွဲ့ကတဖွဲ့ဖြစ်ပါတယ်တစ်တုံညာနှစ်ခွန်စစ်စင်ရေးနဲ့ပတ်သက်လို့ပထမတစ်ခေါက်သဘောတူခဲ့ကြတဲ့ Hygen ဆွေးနွေးပွဲပြပြပြီးတဲ့နောက်စစ်ကောင်စီနဲ့ PSLF TNL ကြားပထမဆုံးအကြိမ်ပြန်လည်တွေ့ဆုံကြမှာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာနဲ့ဇန်နဝါရီလအတွင်းမှာပဲစစ်ကောင်စီနဲ့ MMDA ကိုကန့်ကိုယ်စားလှယ်အဖွဲ့ဟာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဇန်နဝါရီလ20ရက်နေ့မှာတော့စစ်ကောင်စီနဲ့ MMDA ကြားအပြစ်ခတ်ရစေးသဘောတူညီချက်ရကြောင်းတရုတ်နိုင်ငံရဲ့ဌာနကကြေညာခဲ့ပါတယ်။ဒီသဘောတူညီချက်နဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ MMDA တို့ကတော့တစုံတရာထုတ်ပြန်ကြေညာတာမရှိခဲ့ပါဘူး။ နောက်ထပ်တိုင်းသားညီနောင်မဟာမိတ်အဖွဲ့ဖြစ်တဲ့ AARC တက်တော်ကတော့ရခိုင်ပြည်နယ်မှာစစ်တပ်နဲ့ဆက်လက်တိုက်ပွဲဖြစ်နေပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြပေးကြတာပါ။အခုအစပြီးတော့စနေနေ့ညတင်ဆက်နေကြအပတ်စဉ်စီစဉ်လေးကိုစတဲ့ထုတ်လွှင့်ပေးသွားပါမယ်။ Washington DC အတိုင်းဝိုင်းကမြမအရေးကဏ္ဍနဲ့ဆက်ရအောင်ပါ။မြန်မာနိုင်ငံမှာစစ်တပ်ရဲ့လူခွင့်ရေးဘာသာရေးဖိနှိပ်မှုတွေအကြောင်းအမေရိကန်ထပ်လွှတ်တော်မှာရှင်းလင်းတင်ပြပွဲတစ်ခုလုပ်ခဲ့ပါတယ်။မြန်မာစစ်တပ်ရဲ့ဆက်ရဆွမှုကျူးလွန်မှုတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့လူနည်းစုတွေပေါ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်နေမှုတွေကိုဘာသာရေးအကြီးအကဲတွေကအထောက်အထားတွေနဲ့တင်ပြဆွေးနွေးခဲ့ပါတယ်။ကိုရန်သတင်းသွားယူခဲ့တဲ့မတ်အီတန်စင်ကဒီဘက် Washington DC တိုင်းဝမ်ကမြန်မာအရေးကဏ္ဍမှာတင်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့၄နှစ်အကြာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုတွေနဲ့ကိုရီးယားလူနည်းစုတွေကိုပိတ်မှတ်ထားတဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေအကြောင်းကိုဖေဗရူလာ3ရက်နေ့တုန်းကအမေရိကန်လွှတ်တော်အဆောက်အအုံတစ်ခုမှတင်ပြဆွေးနွေးခဲ့ကြပါတယ်။အမေရိကန်ဆိုရတဲ့လက်ထက်မှာမြန်မာအရေးကိုနှစ်ဆတိုးပြီးတော့ရှေ့တန်းတင်အားဖြည့်ပြီးတော့လှုပ်ဆောင်သွားဖို့ကိုမေရီလန်းပြည်နယ်ဆိုင်ရာအထက်လွှတ်တော်ဒီမိုကရက်အမတ်ခရစ်ဗန်ဟော်လန်ကဗီဒီယိုကနေတဆင့်ပြောဆိုသွားခဲ့ပါတယ်။
Right now, I'm working with my colleagues on both sides of the aisle.
မြန်မာနိုင်ငံမှာလူသားထုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရပ်အောင်အမေရိကန်ပြည်ထောင်စုအနေနဲ့အင်အားနှစ်ဆတိုးလှုပ်ဆောင်ဖို့ Republican ရော Democrat တွေနဲ့ပါလက်ရှိလက်တွဲလှုပ်ဆောင်နေပါတယ်။လှုပ်ဆောင်ရမှာတချို့ရှိပါတယ်။ပထမဆုံးအနေနဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုရယူရပါမယ်။မြန်မာနိုင်ငံဆိုင်ရာလိုတဲ့သောစုံစမ်းစစ်ဆေးမှုရန်တရား WIWM ရဲ့စုံစမ်းစစ်ဆေးနေမှုနိုင်ငံတကာရာဇဝတ်ရုံး ICC မှာလှုပ်ဆောင်နေတဲ့ရာဇဝတ်မှုစုံစမ်းရေးနဲ့နိုင်ငံတကာရာဇဝတ်ခုံရုံး ICJ မှာမြန်မာနိုင်ငံကိုဆွဲဆိုထားတဲ့ဂမ်ဘီယာနိုင်ငံရဲ့အမှုကိုထောက်ပံ့ဖို့လိုပါတယ်။ကျူးလွန်မှုတွေကိုမှတ်တမ်းတင်နေတဲ့မျက်မြင်တွေနဲ့ပြည်သူတွေကိုကာကွယ်ပေးနေတဲ့ပြည်တွင်းပြည်ပကအရက်ဖတ်အဖွဲ့အစည်းတွေကိုလည်းထောက်ပံ့ဖို့လိုပါတယ်။တပ်မတော်ကမျက်ကွယ်မပြုထားဘူးဆိုတာကိုသူတို့သိအောင်ပြပြသားသားအသိပေးရပါမယ်။ဒုတိယကတော့မြန်မာနိုင်ငံမှာဆက်ဖြစ်နေတဲ့တိုက်ပွဲတွေအတွက်တန်တပန်ရေးနီးလန်းနဲ့အဖြေရှာပြီးတော့မြန်မာပြည်သူတွေရဲ့ကိုယ်ကျွမ်းမာကိုဖန်တီးနိုင်ခွင့်ပေးရပါမယ်။တတိယတစ်ခုကတော့မြန်မာစစ်တပ်ကနိုင်ငံတကာစင်မြစ်မှာထောက်ခံပေးနေတဲ့တရုတ်ပြည်သူသမ္မတနိုင်ငံနဲ့နှိမ့်တိုင်းဆွေးနွေးရပါမယ်။မြန်မာပြည်သူတန်းနဲ့ချီရဲ့အသက်ထက်ကမ္ဘာလန်းကုန်ကြီးလမ်းကြောင်းကိုနှစ်ပေါင်းများစွာဦးစားပေးခဲ့ပြီးတော့နိုင်ငံတကာအတိုင်းဝိုင်းရဲ့ဂျာဝယ်မှုတွေကိုတရုတ်နိုင်ငံကပိတ်ပင်ခဲ့ပါတယ်။ဒါမျိုးဆက်လက်ခံလို့မရသလိုတရုတ်ကိုနားချနိုင်တာအမေရိကန်တနိုင်ငံပဲရှိပါတယ်။ဒါတွေလုံနိုင်မှုမြန်မာနိုင်ငံဟာတန်တပန်ရေးမှာအဓိကထားမယ့်နိုင်ငံအဖြစ်အမေရိကန်ကသတ်မှတ်ရပါမယ်။မြန်မာစစ်တပ်ကဒဏ်ခတ်ပိတ်ဆို့မှုချမှတ်တာနဲ့တော်လိုင်းအဖွဲ့တွေအတွက်လက်နက်မဟုတ်တဲ့အထောက်ပံ့ပေးတာအပါအဝင်ဘာမာအက်ပါအချက်တွေကိုအမေရိကန်ဆိုရတဲ့အနေနဲ့အပြည့်အဝထောက်ခံလှုပ်ဆောင်ရပါမယ်မြန်မာဒီမိုကရေစီရေးအတွက်အထူးကြီးကြပ်ရည်မှုခန့်ပြီးတော့ကုလသမဂ္ဂအာဆီယံတရုတ်နဲ့အခြားထိပ်တန်းမြန်မာကိုယ်စားလှယ်တွေနဲ့အမေရိကန်ကပူးပေါင်းလှုပ်ဆောင်အောင်ပါထူးသဖြင့်ဟန်ပြယူကော့ပွဲတွေကျင်းပပြီးတော့အာဏာရှင်အစိုးရတရားဝင်ဖြစ်အောင်လှုပ်တာကိုလက်ခံလို့မရသလိုယူကော့ပွဲအတူအောင်ကျင်းပဖို့စီစဉ်သူတွေကိုတခတ်ပိတ်ဆို့ရမှာဖြစ်ပါတယ်
အမေရိကန်အစိုးရနဲ့လွှတ်တော်အနေနဲ့မြန်မာပြည်သူတွေပေါ်မှာစစ်တပ်ကလူသားထုပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရည်တွေလုပ်နေတယ်ဆိုတာကိုအတိအမှတ်ပြုပေးပြီးတော့တပ်မတော်ကကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုရှိအောင်လို့တိုက်တွန်းလှုပ်ဆော်ပေးဖို့တောင်းဆိုခဲ့ကြတာပါဒီပွဲကိုကြီးမှုကြီးကျက်တဲ့အဖွဲ့တစ်ခုဖြစ်တဲ့ Maryland ချင်းတိုင်းသားများအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆိုသုံးပုံကဒီပွဲကျင်းပရတဲ့အကြောင်းရင်းကိုရှင်းပြပါသည
်ကျွန်တော်တို့ဒီနေ့တင်ပြရတာဟာစီကောင်စီကနေလူခွန်ကြီးချုပ်ဖောက်တယ်ပြီးတော့ကျွန်တော်ဖျားချောင်းတယ်ဗုဒ္ဓဘာသာဖျားချောင်းပဲဖြစ်ဖြစ်မွတ်စလင်ပဲခရစ်ယာန်ဖြစ်သူတို့ဖျက်ဆီးတယ်ကောင်းဆောင်တွေလည်းသူတို့တတ်တယ်ထောင်ထဲမှာလည်းခြားတယ်ဒီဟာကနိုင်ငံတကာဥပဒေ crimes against humanity ပြီးတော့ war crimes ကိုချုပ်ဖောက်တယ်ဆိုတော့ကျွန်တော်တင်ပြတယ်
ကြာခလာအမျိုးသားညီညွတ်ရေးအစိုးရ NUG ယာယီတမရဒူဝါလာရှိလာကအဖွဲ့မိန်ကိုပြောခဲ့ပြီးတော့ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကလည်းမိန်ကွန်းပြောခဲ့ပါသည်။မြန်မာနိုင်ငံမှာ2021စစ်တပ်ကအာဏာသိမ်းမှုကိုမေ့ထားလို့မရသလိုရိုဟင်ဂျာတွေအပေါ်မှာလူမျိုးတို့တပ်ဖြတ်မှုတွေနဲ့ကချင်ချင်းစတဲ့ခရီးရန်ဘာသာရေးလူနည်းစုတွေအပေါ်မှာတပ်မတော်ရဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိအောင်လှုပ်ဆောင်ရမှာဖြစ်တယ်ဆိုပြီး Maryland ပြည်နယ်ဆိုင်ရာအထက်လွှတ်တော်ဒီမိုကရက်အမတ်Chris Van Hollen ကဗီဒီယိုအနေနဲ့ဆင့်ပေးပို့ပြီးတော့ပြောဆိုခဲ့ပြီးတော့အမေရိကန်အစိုးရနဲ့လွှတ်တော်အနေနဲ့မြန်မာနိုင်ငံအတွက်လှုပ်ဆောင်ရမယ့်အချက်တွေကိုလည်းတောင်းဆိုခဲ့တာပါ အိန္ဒိယနဲ့ပြည်နယ်အထက်လွှတ်တော် Republican အမတ် Todd Young ရဲ့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ NSC International USA ရဲ့အာရှရေးရာညွှန်ကြားရေးမှူး Caroline Nash တို့ကလည်းမိန့်ခွန်းပြောခဲ့ပါသည်။ဒါ့အပြင်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission USCIRF က Stephen Schneck ကလည်းအခုလိုပြောသွားခဲ့တာပါ။
I think that we should be looking forward to the release of the annual report from the United States Commission on Religious
ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American Commission ရဲ့နှစ်စဉ်စီရင်ခန်းစာထုတ်ဝေမှာကိုစောင့်မျှော်ဖို့လိုပါတယ်။လွတ်တော်အနေနဲ့အလေးပေးအာရုံစိုက်သင့်တဲ့အချက်တွေအဲ့ဒီထဲပါလာမှာပါ။ကမ္ဘာပေါ်ကနေရာတွေမှာလွန်ခဲ့တဲ့10နှစ်တုန်းကမထင်ထားခဲ့တဲ့ဆိုးရတဲ့ဘာသာရေးလွတ်လပ်ခွင့်ကိုထိခိုက်စေတဲ့အခြေအနေမျိုးတွေအများကြီးရှိလာပါတယ်။ American လွတ်တော်အနေနဲ့ဒီထက်ပိုလှုပ်ဖို့အချိန်တန်ပါပြီ။လုပ်မယ်လို့လည်းကျွန်တော်တို့မျှော်လင့်ပါတယ်။
မြန်မာနိုင်ငံချင်းပြည်နယ်ထက်ကလန်မြို့မှာမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားတဲ့တင်းဦးစရာတယောက်ရဲ့မိကိုတော်ဆက်သူ Reverend Dr. Stanley Khun ကလည်းသူ့ရဲ့ကိုတွေ့အဖြစ်ရဲ့ကိုထွက်ဆိုတင်ပြသွားခဲ့ပါလေ။သူဟာ American ပြည်အောင်စု Wisconsin ပြည်နယ် Emmanuel Chin Baptist Church ဖခင်ကျောင်းကအကြီးအကဲတင်းဦးစရာလည်းဖြစ်ပါလေ။ဒီပွဲမှာ Burma Refugee Commission ရဲ့ကြီးကြပ်ရေးမှူးလည်းဖြစ် American Baptist Churches USA ရဲ့လက်ထောက်အထွေထွေအတွင်းမှုချုပ်ဟောင်းလည်းဖြစ်တဲ့Maryland ချင်းတိုင်းရင်းသားများအဖွဲ့ရဲ့မူဝါဒရေးရအကြံပေး Virginia Ferris တို့ကကြီးမှုပြီးတော့ဆွေးနွေးပေးခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနိုင်ငံပြည်နယ်ချင်း Baptist Church ကအကြီးအကဲသေးဥစ္စာ Reverend Dr. Stephen Hierkio နဲ့ Kansas ပြည်နယ်ကသေဥစ္စာ Father David Michael D. Benha လို့ခေါ်တဲ့မောင်မောင်ထွန်းကပါဝင်ပြီးတော့ဆွေးနွေးခဲ့ကြသလို New York ပြည်နယ်ဗုဒ္ဓဘာသာဘုန်းတော်ကြီးဆရာတော်ဦးအိတ်တရရကလည်းအရင်ဆုံးအမျှဝေခဲ့ပြီးတော့လူခွေချိုးဖောက်မှုတွေအကြောင်းကိုလည်းတင်ပြပြောဆိုသွားခဲ့ပါတယ်။
အမေရိကန်သမ္မတကြီးနဲ့တကွအမေရိကန်နိုင်ငံသူနိုင်ငံသားများအမေရိကန်မှာရောက်ရှိနေကြတဲ့အလုံးသောပုဂ္ဂိုလ်များကမြန်မာပြည်ရဲ့အရေးကိုပေါ့နော်ဒုက္ခတွေကိုလူသားချင်းစာနာပြီးတော့ဒီဆိုင်းရှင်တွေမပိတ်ပါနဲ့ထွက်ပြေးလာတဲ့ refugee တွေကိုလည်းစာနာပြီးတော့ကယ်တင်ကြပါကျမ်းမာရေးလည်းဆောင်ရွက်ပေးပါเนาะအာဏာရှင်စနစ်အတ္တမဝါဒတွေပြုတ်ကြရေးအတွက်လည်းဝိုင်းဝန်းပြီးတော့ဆောင်ရွက်ကြပါပေါ့နော်ခုဒါတွေကတော့အလုံးတည်ပြီးလားပါပဲဖုံဖုံကစကိုင်းတိုင်းမှာမွေးပါတယ်အဖုံဖုံတို့ရွာတွေလည်းမိရှုခါပါတယ်ခုတလောလေးမဲမကြခင်ကဘုံနေချခါမိရှုခါတယ်နောက်ဖုံဖုံဘိုးကုတ်မှာကြောင်းထိုင်ပါတယ်ဖုံဖုံကြောင်းနဲ့ပေတထောင်လောက်နေတဲ့ဘုံကြီးကြောင်းနေတန်ဃာတော်တွေဆုံးရှုံးပါတယ်မိရှုခါပါတယ်ကြောင်းတွေပြည့်စည်ကြပါတရားကွက်ထဲမှာတင်ကို3-4ကြောင်းလောက်ပေါ့နော်ဒီကြိမ်2ကြိမ်3ကြိမ်ပေါ့နော်ပြည်သူလူထုတွေလည်းဒါခံကြရပါတယ်ပေါ့နော်အဲ့ဒါတွေကိုဝိုင်းဟောပြီးတော့စာနာပြီးတော့အမေရိကန်အစိုးရနဲ့တကွအားလုံးပေါ့နော်ဒီသူတော်ကောင်းတွေဟာဒီဒုက္ခတွေကလွတ်မြောက်အောင်ကူညီဆောင်ရွက်ပေးကြပ
ါ International Campaign for Rohingya အဖွဲ့ကလူခွင့်ဆိုင်ရာညွှန်ကြားရေးမှူး Lucky Karim နဲ့ Maryland Kitchen Baptist Churches USA ရဲ့အထွေထွေအတွင်းမှုချုပ် Reverend Ali တို့ကလည်းပါဝင်ပြီးတော့ဆွေးနွေးခဲ့ကြပါသည်လူနေစုခရစ်နေပေါ်မှာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုခေါင်းစဉ်နဲ့ဒီပွဲမှာတင်ပြရဲဆိုပေမဲ့လေဘာသာပေါင်းစုံနဲ့ဘာသာမဲ့တွေပေါ်မှာချိုးဖောက်မှုတွေကိုလည်းကာကွယ်တားဆီးနိုင်ဖို့ထောက်ပြလိုတဲ့အကြောင်း USCIRF Yusuf Ogata Stephen Schneck ကခုလိုပြောသွားပါတယ
် Absolutely this has to be for every person regardless of belief even for those who have no belief
ဟုတ်ပါတယ်ဘယ်ဘာသာကိုတတ်ဝင်ယုံကြည်သူမဆိုဒါအပြင်ဘာသာမဲ့တွေအတွက်တောင်မှဘာသာရေးလွတ်လပ်ခွင့်ကလိုအပ်ပါတယ်ဘာသာရေးလွတ်လပ်ခွင့်ဆိုတာကတကယ်တော့စိတ်လွတ်လပ်ခွင့်ပါလူသားတိုင်းရဲ့ရင်ထဲမှာခံယူထားတာပါဒါကိုကာကွယ်ရပါမယ်ကမ္ဘာနေရာနှံ့ပြားမှာဆုတ်ယုတ်လာတာကိုတွေ့ရတာအင်မတန်မှကိုစိုးရိမ်မိပါတယ
်ဒီပွဲကို Maryland ချင်းတိုင်းရင်းသားများအဖွဲ့ American Baptist Churches USA Burma Advocacy Group အဖွဲ့ International Campaign for the Rohingya အဖွဲ့ Jubilee Campaign အဖွဲ့ Campaign for a New Myanmar အဖွဲ့နဲ့ Bold People SOS အဖွဲ့တို့ကပူပေါင်းပြီးတော့ဦးစီးကျင်းပခဲ့ကြတာပါ Zoom online ကနေတဆင့်ရောလူကိုယ်တိုင်မှာတက်ရောက်ကြတဲ့ဒီပွဲကို American ပြည်အောင်စုမြို့တော် Washington DC က American လွှတ်တော်အဆောက်အုံတစ်ခုဖြစ်တဲ့ Dixon အဆောက်အုံမှာ February 3ရက်နေ့ဒေသဆန်တော်ချိန်နေ့လယ်7နာရီမှာကျင်းပခဲ့ရလေးဖြစ်ပါတယ်ရှင်
မိတ်တန်စင်တင်ဆက်ပေးကြတော့ပါခုဆက်ပြီးတော့ဒီမိုကရေစီနဲ့ခေတ်ပြန်ကဘာအစီအစဉ်ကိုအလှည့်ပေးအောင်ပါနိုင်ငံတွေဟာကိုယ်တိုင်ချောင်းအရနိုင်ငံသားဖြစ်မှုကိုဆုံးဖြတ်ကြရပါတယ်အဲ့လိုဆုံးဖြတ်ရမှာတက်ဆိုင်ရာနိုင်ငံရဲ့တမိုင်းအဆင့်နဲ့အချိန်ကာလပေါ်လဲမူတည်ပါတယ်မျိုးရနိုင်ငံမှာနိုင်ငံသားဖြစ်မှုနဲ့တခြားနိုင်ငံသားဖြစ်မှုအခွင့်အရေးတွေဘာကွာပါသလဲနယူးယောက်မြို့ကလူခွင့်ရေးရှင်ပက်ထရစ်ဝမ်နဲ့ ဦးတမောင်သားကဒီတစ်ပတ်မှာမေးမြန်းတင်ပြထားပါတယ်ခင်ဗျာ
တရားမှုနေထိုင်နေကြတဲ့မိဘတွေကလည်းအမေရိကန်မှာမွေးလို့အမေရိကန်နိုင်ငံသားဖြစ်နိုင်တဲ့အခွင့်အရေးပဲဖြစ်တဲ့တပ္ပရအမိန့်ကိုတတိယမြောက်ဖက်ဒရယ်တရားသူကြီးက2025ခုနှစ်ဖေဖော်ဝါရီ10ရက်နေ့မှာချမှတ်လိုက်ပါလေ။အလားတူဆုံးဖြတ်ချက်ညက်ကိုဝါရှင်တန်ပြည်နယ်ဆီယက်တယ်တရားရုံးနဲ့မေရီလန်ပြည်နယ်တရားရုံးတွေကလည်းအရင်ဘက်ကဆုံးဖြတ်ခဲ့ကြတာပါ။နိုင်ငံသားဖြစ်မှုအခွင့်အရေးဆိုတာပါပါလေ။မွေးရမြင်နိုင်ငံသားဖြစ်မှုနဲ့မျိုးရိုးစင်ဆက်နိုင်ငံသားဖြစ်မှုအခွင့်အရေးညက်ကိုကဘာမှာဘလို့များကျင့်သုံးနေကြပါလဲဒီအကြောင်းစနစ်ပိတ်ကိုကျွန်တော်ဖိတ်ခေါ်ထားသူကတော့အမေရိကန်နိုင်ငံလူဝင်မှုကြီးကြပ်ရေးရှင်နေဆရာပက်ထရစ်ဝိုင်းဖြစ်ပါတယ်မင်္ဂလာပါဆရာကြီ
းမင်္ဂလာပါခင်ဗျမင်္ဂလာပ
ါဟုတ်ကဲ့ဆရာကြီးပထမအဦးဆုံးတော့ဒီမွေးရမြင်နိုင်ငံသားဖြစ်မှုဆိုတာဘာလဲဒီခွင့်ရေးကအမေရိကန်မှာဘလို့များဖြစ်ပေါ်လာတယ်လဲအကျဉ်းတော့ဆရာရှင်းပြပေးပါခင်ဗ
ျရပါတယ်ခင်ဗျဒီမွေးရနိုင်ငံသားဖြစ်မှုကသူရဲ့အတိတ်ပဲကတော့အမေရိကန်မှာမြေပေါ်မှာမွေးတဲ့ကလေးမန်သမီးခုနကနောကအမေရိကန်နိုင်ငံသားဖြစ်ရမယ်ဆိုတဲ့ဘောပါခင်ဗျဒီခုနကနောကအဲ့ဒီဥစ္စာက1890ကျော်လောက်မှာကျွန်တော်တို့ဟိုခုနကနောကဒီတမိုင်းတဲမှာဟိုတွင်သွားတဲ့အဲဒီကျွန်တော်တို့အမေရိကန်နိုင်ငံရဲ့အမြင့်ဆုံးတရားရုံးကနေပြီးဆုံးဖြတ်ချလိုက်တဲ့အမှုရှိပါတယ်။အဲ့ဒီအမှုကနေပြီးတော့အခြေခံပြီးတော့အဲ့ဒီအမှုကတော့ကျွန်တော်တို့ခေါ်တာကတော့ Wonkin Act လို့ခေါ်ပါတယ်။ဒီအဲ့ဒီမတိုင်ခင်တုန်းကကျွန်တော်တို့ဒီကျွန်တော်တို့အမေရိကန်နိုင်ငံဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်14ခုနကတုန်းကအပိုက်တက်မှာအဲ့ဒီဥစ္စာကဘယ်လိုပြောထားလဲဆိုတော့အမေရိကန်နိုင်ငံမှာရှိတဲ့ခုနကနောင်ကမိဘကနေပြီးတော့မွေးလာအမေရိကန်နိုင်ငံသားကိုခိုင်းထားတဲ့အမေရိကန်နိုင်ငံမှာမွေးတဲ့မိဘကနေပြီးတော့မွေးလာတဲ့ကလေးတွေမှန်သမျှကခုနကနောင်ကနိုင်ငံသားဖြစ်ရမယ်ဆိုပြီးတော့ပြောထားပါတယ်။ဒါပေမဲ့တခုပဲရှိတာကအဲ့ဒီမှာရေးထားတဲ့စာမှာခုနကနောင်က subject to jurisdiction လို့ခေါ်တဲ့ဒီဆိုင်ရာမြေရဲ့ဥစ္စာကိုဟိုခုနကနောင်ကအကန့်အသတ်ထားပြီးတော့လော့မယ်ဆိုတဲ့စာတခုရှိပါတယ်ခင်ဗျ။ဒါအဲ့ဒီဥစ္စာကိုအခြေခံပြီးတော့တရားစွဲတာမှာခုနကကျွန်တော်အခုပြောတဲ့ဒီ Wonkin Act ဆိုတဲ့အမှုမှာဒီခုနကတုန်းကကျွန်တော်တို့ Supreme Court ကနေတော့အမြင့်ဆုံးတရားရုံးကနေမဆုံးချတာကဒီအမေရိကန်နိုင်ငံမှာရှိတဲ့အမေရိကန်နိုင်ငံမှာမွေးတဲ့အမေရိကန်နိုင်ငံကိုခိုင်းထားတဲ့မိဘကနေပြီးတော့မွေးလာတဲ့ကလေးမန်သမီးကအမေရိကန်နိုင်ငံသားဖြစ်ရမယ်ဆိုတော့ပြောထားပါတယ်ခင်ဗျ။အဲ့ဒီတော့ပါနေပြီ။ဟုတ
်ကဲ့ဒါမင်းနဲ့တချို့နိုင်ငံတွေကြတော့ကျွန်တော်တို့ဒီမျိုးဆက်အရာနိုင်ငံသားဖြစ်မှုကိုလက်ခံကျင့်သုံးကြတာကိုတွေ့ရပါတယ်။အဲဒီနိုင်ငံသားဖြစ်မှုနဲ့မွေးရမြင်နိုင်ငံသားဖြစ်မှုကဘာများခွာပါသလဲခင်ဗျာ
။ကတကနောင်ကနိုင်ငံသားခံမှုကိုကျွန်တော်တို့လက်တင်လိုခေါ်တာကတော့ယူဆော်လီလို့ခေါ်ပါတယ်။အဲယူဆန်ကွင်းနေမှာကတကနောင်ကဒီဒီနိုင်ငံမှာရှိတဲ့နိုင်ငံသားတွေရဲ့ခုနကနောင်ကနေပြီးတော့မွေးလာတဲ့ကလေးတွေမှန်သမျှကိုနိုင်ငံသားလို့ခံယူထားတာပါခင်ဗျနောက်တစ်ခုကဒီယူဆော်လေးလို့ခေါ်ယူဆော်လေးလို့ခေါ်တဲ့ဒီခုနကနောင်ကဒီမြေပေါ်မှာမွေးတဲ့လူမှန်သမျှမွေးပေါ်မှာလူမှန်သမျှကိုခုနကနောင်ကဒီနိုင်ငံသားခံဖြစ်ပါတယ်အမေရိကန်နိုင်ငံကတော့ကျွန်တော်တို့အဲ့ဒီယူဆော်လေးကယူဆန်ကွင်းတွေကနှစ်ခုလုံးသုံးကျင်းလုံးထားပါတယ်အဲ့တော့ခုနကနောင်ကဒါပေမဲ့ဟိုဘလို့ပြဿနာဖြစ်လဲဆိုတော့အခုဒီကျွန်တော်တို့2020နောက်ပိုင်းမှာဒီမတရားဝင်လာတဲ့လူတွေများလာတဲ့အခါကျတော့ conservative တွေအခြေဥစင်လာစင်လာရှိသူရနေပြီးတော့ဒီဥစ္စာကပိတ်များလာပြီးဖြစ်တော့ဘူးအရင်များလာဆိုပြီးတော့ကာကွယ်တဲ့အနေနဲ့ခုနကတော့ကဒီလိုမျိုးကိုကန့်သတ်တယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီလူခွန်ရေးလှုပ်ရှားကြတဲ့သူတွေကတော့ပေါ့နော်နိုင်ငံဆိုတာတဲ့လူဆိုတာကိုပို့ပြီးစောင်းပေးတတ်ကြပါလေလူဟာကဘာဆိုတဲ့ဂျူဘော်ကတက်ရှိဖြစ်တာကြောင့်ကဘာကြီးရဲ့ဘယ်နေရာမှာမဆိုလူကနေထိုင်ခွင့်ရှိတယ်လို့လည်းလူခွန်ရေးသမားတွေအယုံကြည်ကြတာကိုတွေ့ရပါတယ်ဆိုတော့မွေးရမြင်နိုင်ငံသားဖြစ်မှုကလူခွန်ရေးတန်ဖိုးတွေနဲ့ပို့ပြီးနီးစပ်တယ်လို့ပြောလို့ရမှာ
ဟိုလူဟာလူတဲ့လူခွန်ရေးတစ်ခုဖြစ်တယ်ခုနကတော့နိုင်ငံတဲ့ဝင်လို့ရတယ်ဆိုတော့ဒါကကျွန်တော်တို့အင်္ဂလိပ်ခေါ်တာက population လို့ခေါ်ပါတယ်ဒီခုနကတော့ကကမ္ဘာလုံးမှာရှိတယ်လို့အတော့အတူတူပဲဆိုတာအဲ့ဒါကတော့ နိုင်ငံရေးနဲ့ဆိုင်သွားတော့ကျွန်တော်တိတ်အများကြီးမဝင်ချင်ဘူးဒါပေမဲ့ကျွန်တော်ရဲ့အမြင်ကတော့ဒီနိုင်ငံတနိုင်ငံမှာ border ဆိုရှိတဲ့နဲ့အိမ်နဲ့တူတူပါပဲအိမ်မှာကျွန်တော်တို့တကားပိတ်ထားရတယ်တကားမပိတ်ဘဲနဲ့တကားဖွင့်ထားမယ်ဆိုရင်လူတွေကုန်ဝင်လို့ရတယ်ချန်စီကတ်ထားရတယ်ချန်စီမကတ်လို့ရှိရင်ချိမှလူလာမယ်ဆိုတော့အဲ့လိုမျိုးသဘောနဲ့ကျွန်တော်နိုင်ကျင်ပါတယ်ခင
်ဗျဟုတ်ကဲ့ဒီမွေးရမြင့်နိုင်ငံသားဖြစ်မှုကိုကျင့်သုံးတဲ့အတိုင်းပြည်ကလည်းကမ္ဘာပေါ်မှာနိုင်ငံ30လောက်ပဲရှိတယ်လို့သိရပါတယ်ကျန်တဲ့နိုင်ငံအများစုကတော့မျိုးဆက်ရနိုင်ငံသားဖြစ်မှုဒါမှမဟုတ်အဲ့ဒီနှမျိုးဆက်တဲ့မူဝါဒကိုကျင့်သုံးကြတာလို့ဆိုပါတယ်နိုင်ငံတွေကကိုယ်တိုင်အကြောင်းထူးခြားချက်ရပေါ့နော်ဆရာခုနပြောသလိုပဲနိုင်ငံသားဖြစ်မှုကိုဆုံးဖြတ်ကြပါတယ်အဲ့လိုဆုံးဖြတ်ကြရမှာသက်ဆိုင်ရာနိုင်ငံရဲ့တမိုင်းအဆင့်နဲ့အချိန်ကာလအပေါ်မှာလည်းမူတည်တယ်လို့ဆိုပါတယ်ဆရာဒီနေ့ဒီအချိန်မှာပေါ့နော်ကျွန်တော်တို့ဒီအမေရိကန်ပြည်သူအများစုကလည်းထရမ်ကိုမဲပေးခဲ့ကြတာဆိုတော့သူ့ရဲ့လူဝင်မှုဘူဝါဒတွေပတ်ကိုပို့ပြီးရိမ့်လာတယ်လို့လည်းပြောနိုင်တယ်ထင်ပါတယ်ဒီလိုအချိန်မျိုးမှာမျိုးဆက်ရနိုင်ငံသားဖြစ်မှုဘက်ကိုပို့ပြီးမရွေ့တဲ့မိဘူးလားထရမ်ကပြောသလိုပေါ့နော်ဒီတစ်ဆက်တည်းဒီရွေ့အားထုတ်မှုမှာတော့စိန်ခေါ်ချက်တွေဘာတွေနဲ့ညင်ဆွဲရမယ်လို့ဆရာထင်ပါတယ်ခင်ဗျအ
ဲ့ဒီစိန်ခေါ်မှုတွေကနိုင်ငံရေးနဲ့အများကြီးဆိုင်သွားပါတယ်ခင်ဗျအဲကျွန်တော်ရဲ့ပုဂ္ဂိုလ်ရ personal opinion ကတော့ခုနကျွန်တော်ပြောသလိုပဲနိုင်ငံတနိုင်ငံမှာဒီခုနကတော့ငါဒီနေဆက်ဆိုတာရှိတယ်ဘော်ဒါရှိတယ်အဲကိုယ့်ရဲ့အိမ်လိုပဲကိုကနှိုင်းမယ်ဒီနေဆက်ကိုမထိမ့်သိမ့်နိုင်လို့ကတော့ရှိသမျှလူတွေကိုလက်ခံမယ်ဆိုလို့ရှိရင်အနည်းနဲ့အမြန်ဆိုသလိုပဲပြဿနာကတော့ထွက်လာမှာပဲခင်ဗျအဲ့ဒီပြဿနာကြောင့်ပဲကျွန်တော်တို့ပြည်တွင်းမှာရှိတဲ့အခုကျွန်တော်တို့ဒီအမေရိကန်နိုင်ငံမှာဆိုရင်ပြည်တွင်းမှာကျွန်တော်တို့ရှိနေတဲ့လူတွေကအဲ့လိုမျိုးတင်ကြုံလုတ်လိုက်တဲ့အခါကျတော့တကယ်ဒီမှာကောင်းနေမနေတဲ့တော်တော်လေးကိုဒုက္ခရောက်သွားပါတယ်ခင်ဗျာအဲခုနဆရာပြောသလိုမျိုးခုနကတော့ငါနိုင်ငံတည်းကိုဝင်လာပြီးတော့ဒီခုနကတော့နိုင်ငံသားခံယူတာတွေကတော့ကျွန်တော်ပြောသလိုအဒီခုနယူဆော်လီနဲ့ယူစင်ကွင်းနဲ့မှာဒီခုနကတော့သွေးနေရနေပြီးတော့ခုနကတော့အဖေအမေခုနကတော့ဆွေမျိုးစားတဲ့နေပြီးတော့ဒီနိုင်ငံသားဖြစ်တဲ့ဥစ္စာကနိုင်ငံသားဖြစ်နိုင်လာသလိုဒီအနမေဒီကိုနိုင်ငံမှာကိုမွေးတဲ့လူကဖြစ်နိုင်ပါတယ်ဒါပေမဲ့အဲကန့်သတ်မှုဆိုတာကတော့ရှိတင်တယ်လို့ခုနကတော့တချို့လူတွေကအဲ့လိုမြင်ပါတယ်တကယ်လို့ကန့်သတ်မှုမရှိလို့ရှိရင်ဒီနိုင်ငံကြီးကိုအဲသူတို့ရဲ့ဘယ်လိုပြောမလဲ culture တွေ tradition တွေသူတို့အနေနဲ့မထင်သိနိုင်ဘူးလို့သူတို့ယုံကြည်ကြတယ်အဲ့ဒါတွေကြောင့်လဲကျွန်တော်တို့ခုနကတော့ဥပဒေအရပြောတဲ့ဒီတချို့နိုင်ငံ30မှာသူကျင့်လို့အဲ့လိုဖြစ်ပါလိမ့်မယ်ခင်ဗျအဲ့တော့ပြောရ
ဆိုဟုတ်ဆရာဒီလိုမူဝါဒပြောင်းတဲ့အခါမှာဥပဒေကြောင်းအရာပေါ့နော်ကြည့်လို့ရှိရင်ဖွဲ့စည်းပုံချင်ဆရာသဘောအရာဥပဒေကြောင်းအရာနော်ဒီနိုင်ငံမှာဥပဒေကိုဆုံးဖြတ်ဖို့အရာကြည့်လို့ရှိရင်လက်ရှိအစိုးရကဘာတွေနဲ့ဆက်ပြီးရင်ဆက်ရနိုင်မယ်လို့ဆရာထင်ပါလဲ
အခုသမ္မတထရန့်ပြဋ္ဌာန်းလိုက်တဲ့ခုနကကြိုထုတ်လုပ်လိုက်ထွက်လိုက်တဲ့ထုတ်လုပ်လိုက်တဲ့ဒီအမိန့်ကတော့အဓိကကကျွန်တော်တို့ချုပ်လူတွေမြင်တာက protectionist လို့မြင်ပါတယ်။အဲတွားရလို့မမြင်ဘူး။တွားရတော့ဒီဥစ္စာကဒီနိုင်ငံရဲ့ခုနကတော့က identity ကိုကာကွယ်နေတော့မြင်တယ်။ဘလို့ဖြစ်ဖြစ်ပေါ့လေ။အခုသူလိုမျိုးပြလိုက်တဲ့အတွက်ကြောင့်မလို့တွားလဲသူ့အာဏာနဲ့သူပြတယ်။ဒါပေမဲ့ခက်တာကကျွန်တော်တို့ဒီကျွန်တော်တို့ဒီမတီအမေရိကန်နိုင်ငံကောက်တာ check and balance ရှိတယ်။တပရာကဘလောက်ကြီးပဲဘာပဲလုတ်ချင်လုတ်ချင်ဘေးကခဏခဏကသူလုတ်တာမတရားဘူးဥပဒေနဲ့မညီဘူးအထူးသဖြင့်ဖွဲ့စည်းပုံအခြေခံဥပဒေမညီဘူးဆိုလို့ချင်တရားစွဲလို့ရပါတယ်။အဲ့တရားစွဲတဲ့အတိုင်းပဲခဏခဏကသွားကြပါပါ။ကျွန်တော်ရဲ့အမြင်ကတော့အခုလောလောဆယ်မှာဒီအမှုသူ trunk ကနေပြီးတော့ပြဋ္ဌာန်းထားတဲ့ဒီခဏခဏမွေးမြေခဏခဏကဒီနိုင်ငံသားဖြစ်မှုကိစ္စကကျွန်တော်တို့ Supreme Court တိရောက်ဖို့လမ်းများပါတယ် Supreme Court ကပဲကျွန်တော်တို့
တရားလွတ်တော်ချုပ်တိရောက်သွားနိုင်တော့
တရားလွတ်တော်ချုပ်ရောက်မှာအသေးချက်ပြမှန်ငံပါပဲခင်ဗျဒါကျွန်တော်ကပြောတဲ့တရားလွတ်တော်ချုပ်ကပဲသူတို့ခုနကတော့အစင်ချုပ်ဆက်စုပ်ချက်ပါလိမ့်မယ်ပြီးခဲ့တဲ့အနှစ်တရားနီးပါခုနကတော့150ပတ်ဝန်းကျင်လောက်ကထုတ်ခဲ့တဲ့ဒီပြဖြစ်ခဲ့တဲ့ဖြစ်ပြဖို့ဖြစ်ပြသွားပြီးတော့ပြန်လှန်ပြီးတော့သူတို့ကြည့်ရှုပြီးတော့စစ်ဆေးရမယ်ပုံစံဖြစ်မှာနေပါတယ်
ကျေးကျေးဇူးပါပဲဆရာ
ကျေးဇူးတင်ပါတယ်ခင်ဗျာရပါတယ်ဟု
တ်ကဲ့အခုဆွေးနွေးသွားခဲ့တဲ့သူကတော့အမေရိကန်နိုင်ငံကလူဝင်မှုကြီးကြပ်ရေးရှင်တွေ Patrick Boyne ဖြစ်ပါတယ်ကျွန်တော်တမောင်သားပ
ါ မွေးရပါအမေရိကန်နိုင်ငံသားဖြစ်ခွင့်အကြောင်းဥတမောင်တန်းဆွေးနွေးတင်ဆက်ပေးကြတာပါ VOA American တန်းရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်ချက်တွေအပြင်နောက်ဆုံးရသတင်းတွေစောင်းမတွေသတင်းသုံးသပ်ချက်တွေ့ဆုံမိမြန်ကန်တွေနဲ့ပတ်စင်စီစဉ်တွေကို Facebook YouTube Instagram Telegram နဲ့ H လူမှုကွန်ရက်တို့မှာချိန်မရွေးဝင်ရောက်ကြည့်ရှုနိုင်တယ်လို့ VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာလည်းအချိန်မရွေးဝင်ရောက်ကြည့်ရှုဖတ်ရှုနိုင်ကြပါတယ်ခင်ဗျာကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမိနစ်30မှာတော့အပတ်စဉ်စီစဉ်တွေကိုစတိုက်ထုတ်လွှင့်ပေးပါဦးမယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တန်ရဲ့2025ခုနှစ် February 15ရက်မြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်အာရှနိုင်ငံရေးစီစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါအိန္ဒိယဝန်ကြီးချုပ်မူရီဟာပြင်သစ်နဲ့အမေရိကန်ကိုတွားရောက်ပြီးတော့ကုန်သွယ်ရေးနဲ့ကာကွယ်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ပါတယ်သမ္မတထရန့်ရဲ့သွင်းကုန်ခွန်တိုးကောက်တဲ့မူဝါဒကြောင့်ထိုင်းနိုင်ငံအပေါ်မှာတက်ရောက်မှုတွေကိုလေ့လာဖို့ထိုင်းဝန်ကြီးချုပ်ကညွှန်ကြားလိုက်ပါတယ်အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ရဲ့ထိုင်းဝမ်အပေါ်သဘောထားတွေကိုတရုတ်ကတုံ့ပြန်ကန့်ကွက်လိုက်ပါတယ်ကုဆုံမူကျော်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဤပညာနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအဓိကထားလှုပ်ဆောင်နေတဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဖေဗူလာ10ရက်နေ့ကနေစနေနေ့အထိပြင်သစ်နိုင်ငံကို3ရက်ကြာတွားရောက်ခဲ့သလိုစနေနေ့ကနေ13ရက်နေ့အထိအမေရိကန်ပြည်ထောင်စုကိုခီးဆက်ခဲ့ပြီးသမ္မတဒေါ်နယ်ထရမ့်နဲ့13ရက်နေ့ကြာသပတေးနေ့မှာတွေ့ဆုံခဲ့ပါတယ
် There is truly a special bond between the United States and India andthe world's oldest democracy and the world's largest democracy
ကမ္ဘာလူ့ရေအများဆုံးနဲ့ရှေးအကျဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အိန္ဒိယနဲ့ကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံကြီးဖြစ်တဲ့အမေရိကန်ပြည်ထောင်စုကြားစစ်မှန်ပြေဝတဲ့ဆက်နွယ်မှုတွေရှိပါတယ်။စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအပါအဝင်နိုင်ငံကြားဆက်နွယ်မှုတွေကိုပိုမိုခိုင်မာစေမဲ့လုပ်ငန်းစဉ်တွေကိုဒီကနေ့ဝန်ကြီးချုပ်မိုဒီနဲ့ကျွန်တော်တို့ထုတ်ပြန်ကြေညာသွားဖို့ရှိပါတယ်
။ဂျာတာပရိနေကနှစ်ဦးတွေ့ဆုံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတထရန့်ကပြောဆိုခဲ့တာပါ။အမေရိကန်နဲ့အိန္ဒိယကုန်သွယ်ရေးမှာအမေရိကန်ဘက်ကလုံငွေဒေါ်လာဘီလီယံ100လောက်ရှိနေကြောင်းနဲ့အိန္ဒိယဘက်ကအခွန်စည်းကြမ်းမှုတွေဟာ30ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်အထိမြင့်မားတယ်လို့လည်းသမ္မတထရန့်ကပြောဆိုခဲ့ပြီးဒါတွေကိုညှိနှိုင်းသွားမယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ကနေရေနံသဘာဝတန်းငွေနဲ့အစစ်မြင့် F-35 ဂျက်တိုက်လေယာဉ်တွေကိုအိန္ဒိယကဝယ်ယူသွားဖို့ကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီဟာပြင်သစ်နိုင်ငံကိုရောက်ရှိစဉ်သမ္မတ MUA Macron နဲ့တွေ့ဆုံပြီးအရက်ဖက်သုံးနျူကလ িয়ার စွမ်းအင်ကိစ္စ AI နည်းပညာနဲ့အာကာသဆိုင်ရာကိစ္စတွေပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့သလိုအိန္ဒိယမှာလာရောက်ညီညီမြုံနံဖို့ကိုလည်းဖိတ်ခေါ်ခဲ့ပါတယ်
။တေးကြီးစေပစန္ဒီဒာဂလိုဘယ်အင်ဗက်စမန့်ဒက်စတီနေးရှင်းဘန်တာဂျာရာ
ဒီကနေ့အိန္ဒိယဟာနိုင်ငံတကာယင်းနှိမ့်ညံ့မှုတွေလာရောက်တဲ့အဓိကနေရာတစ်ခုအဖြစ်အလင်းအမြန်ဖြစ်လာနေပါတယ်။ကျွန်တော်တို့ဟာ AI နည်းပညာ semi conductor core တပိုင်းလျှပ်ကူပစ္စည်းနဲ့နည်းပညာဆိုင်ရာဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေကိုလှုပ်ဆောင်နေပါတယ်။ကျွန်တော်တို့ဟာ made in india ဆိုတဲ့စောင်ပုံနဲ့တကဘာလုံးအတွက်အိန္ဒိယကနေထုတ်လုပ်တင်ပို့မှုတွေကိုတိုးမြှင့်ဆောင်ရွက်နေပါတယ်။
ဖေဗူလာ7ရက်နေ့ကပြုလုပ်တဲ့ပြင်သစ်အိန္ဒိယစီးပွားရေးဆွေးနွေးပွဲမှာဝန်ကြီးချုပ်မိုဒီကအခုလိုပြောဆိုခဲ့ပြီးအိန္ဒိယကိုလာရောက်ရင်းနှီးမြှုပ်နှံဖို့ဖိတ်ခေါ်ခဲ့တာပါဝန်ကြီးချုပ်မိုဒီဟာပဲရစ်မြို့တော်မှာကျင်းပတဲ့နိုင်ငံတကာ AI နည်းပညာဆွေးနွေးပွဲကိုလည်းတက်ရောက်ခဲ့သလိုနိုင်ငံတကာနျူကလ িয়ার လောင်စာ3စွမ်းအင်ထုတ်လုပ်ရေးသုတေသနဌာနကိုလည်းတွားရောက်လေ့လာခဲ့ပါတယ်အခုလိုအချိန်မှာပဲအမေရိကန်ပြည်ထောင်စုကကုန်သွယ်ရေးလုံငွေပြနေတဲ့နိုင်ငံတွေအပေါ်အခွန်တိုးကောက်မဲ့သမ္မတထရန့်ရဲ့မူဝါဒကြောင့်ထိုင်းနိုင်ငံအပေါ်ဘလို့တည်ရောက်မှုတွေရှိနိုင်မလဲဆိုတာကိုလေ့လာဖို့ထိုင်းဝန်ကြီးချုပ်ဖေထုံတန်ရှိနာဝတ်ကဖေဗူလာ17ရက်နေ့ကအစိုးရဝန်ကြီးများအစည်းအဝေးမှာညွှန်ကြားခဲ့ပါတယ်။သမ္မတထရန့်ရဲ့ကုန်သွယ်ရေးမူဝါဒအရထိုင်းနိုင်ငံကနေတင်ပို့နေတဲ့လေယာထွက်ကုန်နဲ့အီလက်ထရောနစ်ပစ္စည်းပို့ကုန်တွေအပေါ်ထိခိုက်နိုင်တာကြောင့်ဖြစ်တယ်လို့အစည်းအဝေးပြီးမှထိုင်းအစိုးရပြောရေးဆိုခွင့်ရှိသူကပြောဆိုပါတယ်။2024ခုနှစ်ကထိုင်းနဲ့အမေရိကန်အကြားကုန်သွယ်ရေးတန်ဖိုးဟာ87ဘီလျံရှိခဲ့ပြီးအမေရိကန်ဘက်ကကုန်သွယ်မှုလုံငွေ46ဘီလျံနီးပါးရှိခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်ထိုင်းပို့ကုန်တွေအပေါ်အခွန်တိုးကောက်မှာကိုထိုင်းဘက်ကစိုးရိမ်လာပါတယ်။အာဆီယံတစ်ခုလုံးနဲ့အမေရိကန်ရဲ့ကုန်သွယ်ရေးမှာတော့အမေရိကန်ဘက်ကလုံငွေ 228 billion niba athi shi ni ba de ari the ma vnn ne a mya song phit bi american bet ga lo ngwe 123 billion jaw shi ni ba de da ha american bet ga kaun twei lo ngwe pya mu ma tyou ne mexico pi yin vnn ha a mya song phit ni ba de da chang tran ye kaun twei mu wa da ya asean a paw belo tay yaw ma le so da go so yei mu ri shi ni ba de အခုလိုချိန်မှာပဲပြီးခဲ့တဲ့ရက်သက်တပတ်တည်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှီဂေရု အီရှီဘာတို့ပူးတွဲထုတ်ပြန်ခဲ့တဲ့ထိုင်ဝမ်ဆိုင်ရာသဘောထားအပေါ်တရုတ်ကကန့်ကွက်လိုက်ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူခွာချခွန်ကဖေဖော်ဝါရီလ12ရက်နေ့တုန်းကအခုလိုပြောဆိုခဲ့ပါတယ်
။日前美日发表联合声明公然在涉台问题上说三道四干涉中国
အမေရိကန်နဲ့ဂျပန်ခေါင်းဆောင်တွေရဲ့မကြသေးမီကထုတ်ပြန်ချက်မှာထိုင်ဝမ်နဲ့ပတ်သက်ပြီးတော့တာဝန်မဲ့ပြောဆိုတာပါဝင်ပြီးတော့ဒါဟာပြည်တွင်းကိုဝင်ရောက်ဆွတ်ဖက်တာပါဂျပန်နဲ့အမေရိကန်ရဲ့ဖော်ပြချက်ကိုတရုတ်အနေနဲ့အပြင်းထန်ဆန့်ကျင်ပါတယ်ထိုင်ဝမ်ကိစ္စဟာတရုတ်ရဲ့ပြည်တွင်းရေးကိစ္စသာဖြစ်ပါတယ
်ဖေဗူအာရီလ9ရက်နေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်သမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ရဲ့ပူးတွဲကြေညာချက်ထဲမှာထိုင်ဝမ်ရေလက်ကျငြိမ်းချမ်းရေးနဲ့ထိုင်ဝမ်ကိစ္စကိုငြိမ်းချမ်းစွာဖြေရှင်းမှုပါဝင်ပြီးတပတ်သက်အင်အားသုံးကအချင်းအနေတွေကိုပြောင်းလဲအောင်ဖန်တီးတာမျိုးကိုလက်မခံဘူးလို့ဖော်ပြပါရှိပါတယ်။ဒါပေမဲ့လည်းဒီပိုင်းနှစ်ထဲမှာပဲသမ္မတထရန့်ကဆီမီကွန်ဒက်တာခေါ်ဒီပိုင်းတရားကူပစ္စည်းတွေအပေါ်အခွန်တရာရာခိုင်နှုန်းအထိတိုးကောက်မယ်လို့ပြောဆိုထားတဲ့အတွက်ထိုင်ဝမ်အစိုးရကစိုးရိမ်မှုတွေရှိနေပါတယ်။တကမ္ဘာလုံးအတိုင်းအတာနဲ့ဒီပိုင်းတရားကူပစ္စည်း90ရာခိုင်နှုန်းကျော်ကိုထိုင်ဝမ်ကထုတ်လုပ်နေတာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
ကိုယ်စုံမှုကြောပတ်စင်တဆက်ပြီးနေကြအရှနိုင်ငံရေးသတင်းတွေကိုကြားခဲ့ရတော့ခုတော့လေယာစီးဝါသတင်းများအစီအစဉ်အလှည့်ရောက်ပါပြီမြောက်ရီမြို့ကိုထိုင်းဘက်က73စီနဲ့လျှက်စစ်မီဖြတ်တောက်လိုက်ပြီးတဲ့နောက်ကုံစင်းတုံးတွေတဟုန်ထိုးမြင့်တက်လာပြီးတော့ကြားဖြန့်ပြဿနာရှင်းလိုက်နိုင်မှသာထိုင်းနယ်စပ်ကုံတွေပြန်ကောင်းလာမယ်လို့ကုံတွေကပြောပါတယ်ဒီသတင်းတွေအပြင်တစ်ပတ်အတွင်းလေယာထွက်ကုန်တိနံဇင်းတို့အတက်ကြကပဲလို့ရှိပါတယ်လေလေယာစီးဝါသတင်းတွေကိုစူးစီးပြီးတော့ Farmer Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျ
မင်္ဂလာပါ။လေယာစီးဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆက်ယူရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးဝါသတင်းတွေကိုကိုမြင့်မင်းဟန်နဲ့အတူကျမမင်းစပယ်ကတင်ဆက်ပြီးတော့ပါမယ်
။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တရုတ်နိုင်ငံကိုကော်ပီစစ်တင်ပို့လိုသူတွေအနေနဲ့မှတ်ပုံတင်စီရင်ပေးသွင်းရမယ်ဆိုတဲ့သတင်းနဲ့စကြပါရစေ။တရုတ်နိုင်ငံကိုကော်ဗစ်တင်ပို့ခွင့်လိုင်စင်အတွက်ကုန်သွယ်ရေးဌာနမှလူကိုယ်တိုင်လာရောက်ရှောက်ထားရမှာဖြစ်တယ်လို့မြန်မာကုန်သွယ်မှုမြင့်တင်ရေးအဖွဲ့ပြည်တွင်းကုန်သွယ်မှုဌာနပဲ GSCC ရုံးလုပ်ငန်းအဖွဲ့ကထုတ်ပြန်ထားပါဗျာ။ဒတလော်ရှမ်းပြည်နယ်တောင်ပိုင်းမှာကော်ဖီသီးတွေရင်းမှန်နေပြီဖြစ်တဲ့အတွက်စတင်စခုနေကြသလိုကုန်သည်တွေကလည်းကြေးရွာစိုက်ခင်းနေတဲ့အထိလာရောက်ဝယ်ယူနေကြတယ်လို့ရွာငံမြို့နယ်ကကော်ဖီစိုက်တောင်သူတို့ကပြောပါဗျာ။တရုတ်ဝယ်လက်တွေကအဝယ်လိုက်နေတဲ့အတွက်ပြည်တွင်းမှာကော်ဖီတစ်ပိတ်သားကို9000ကျပ်တိဈေးကောင်းရရှိနေပြီးနိုင်ငံတကာဈေးကွက်မှာတော့အရေးအသွေးကောင်းကော်ဖီတစ်ထံကိုအမေရိကန်ဒေါ်လာ4500ကနေ5000လောက်ထိရရှိနေပါတယ်။မြန်မာကော်ဖီကိုတရုတ်ထိုင်ဝမ်ဒူဘိုင်းတောင်ကိုရီးယားထိုင်းအမေရိကန်ဗြိတိန်ဆွစ်ဇာလန်ဂျပန်နဲ့ဂျာမနီနိုင်ငံတွေကိုတင်ပို့နေပြီးနှစ်စဉ်ပြည်ပကိုကော်ဖီစစ်တန်ချိန်9000နီးပါးတင်ပို့နိုင်ခဲ့တယ်လို့ကုန်သွယ်မှုစီးရင်တွေမှာဖော်ပြထားပါတယ်။
ဆောင်မပယ်ဆိုင်ခင်းတွေမှာယောဂဘူမျိုးစုံကြာရောက်နေရကြောင်းစိုက်စိတ်အစာမတန်မြတ်သက်ပြီးတုံးကူရိအခက်တွေ့နေပါတယ်ဆက်တုံစီလေယာလုံတာနဲ့စိုက်ပြူရီတွင်ရစုဇီနုံတွေအစာမတန်မြတ်သက်နေချိန်မှာဆောင်မပယ်ဆိုင်ခင်းတွေရဲ့ယောဂဘူမျိုးစုံကြာရောက်နေတဲ့အတွက်အခက်ခဲတွေနဲ့ရင်ဆိုင်နေရတယ်လို့မပယ်ဆိုင်တောင်သူတွေကပြောပါတယ်အခုနှစ်ဆောင်မပယ်ယာရီမှာယာရီဥတုဖောက်ပြင်းမှုကြောင့်အခြေခါမဟုတ်မူရတုန်ခဲ့တဲ့အတွက်မက်ပင်ဆိုင်ပြူချိန်နောက်ကြပြီးယောဂဘူမွားတွေကြာရောက်နေရပဲဖြစ်ပါသည်လက်သလုံးမက်ပင်ဆိုင်ခင်းတွေထဲမှာငမြောင်တောင်တန်ချီးမူရွက်စာဘူရွက်ချောင်းဘူနဲ့အဝါရောင်မူစတဲ့ယောဂဘူမွားတွေကြာရောက်နေရကြတော့ဘူတက်စီနဲ့အာစီတွေပုံမူတုံဆွဲရတဲ့အတွက်တအီကကို6သိန်းကျပ်လောက်ထိဆိုင်ပြူစရဲ့ရှိလာတယ်လို့ဘကိုးတိုင်းပြည်မြို့နယ်ဒေသခံမက်ပင်ဆိုင်တောင်သူဦးမင်းသိန်းကပြောပါရီ Sitter anam taking a pinuima, mepe the ega, saibus yega, nothing chalota conja kerawe chepari. Sabu eat me a suripumu tongs wet havi me, the chum mepe saikinuia, a trenum jasinia jaw, size ye social murine yin sine yari loo. Yawadida hinadam yune, mepe saitandu utunga le piovari. Leship kogu mo yasari, negongzi dairi male, mepe nasepe down with the dingo, go down at hotel up on the shinibi. Jango mina gozi dai ziguemaro, mepe the dingo, chutting tongs in it the tongue jell up on the shinibari.
Timaga sadongi dimbo moo chat out like me now. Yawri ma gongin on mida moo rip bonny vare. Yawri mugo timaga sadongi na lias and me chat out like me now ma. ကောင်းစင်းလုံးတစ်ဟုတ်လုံးမြင့်တက်လာတယ်လို့မြောက်ရီမြို့ဒေသခံတွေကပြောပါတယ်မြောက်ရီမြို့နယ်အတွင်းရှိရှေကုတ်ဒေသကကြားဖြန့်
အဲ့ဒီအရေးရသမာကနေမှာလေဟိုပါလေဒီဟာဒီချစ်ပြီးဆိုတော့လမ်းကြောင်းကြီးဒီလဲဆိုနာလေကားနဲ့ဒီကုန်ကြီးတွေကပို့ရတဲ့အခါကျတော့လေဒီဒီဝိသက်တာနဲ့ဒီမှာလေဒီကုန်ကြီးလုံးကြီးကခါရက်ပန်းတက်သွားမှာပဲဘာမှဝင်နေမှာမဟုတ်ဘူးအခုလက်ရှိဟာတွေကိုပဲသူကခါရက်ဈေးကိုခုံးတက်ကြည့်လိုက်မှာပေါ့နော်တချို့ဟာတွေကတော့ပုံမှန်လေးရှိသေးတာပေါ့တချို့ကျတော့တချို့ဟာကျတော့လည်းသတင်းခုံးတက်သွားမျ
Tabian Tang Suagam Yamaba Chango, Sadongi Indian Wayan Bawen, Mobile Pong, Battery, Imbada, Miza, Sulabia, Kibeju, Hawe, Sawe, Sara Ling Lamuru at the sign there. Come just this Saturday Mugu, then they went piping like that, Chibare.
Sella, Daya, Javan and Potani, the Hajo, no. So I let you alone, no, we are then still a shallow. ผมได้บ่มาบ่มีดาวเนาะผมเนี่ยฮล่ะมะญามะตาต้นเนาะเลยดาปิดูก็ทันซ้ําบ่อ๋อจาเป็นนิสัยนี้ว่าสนานนี้บ่ชุบกูก็ไปซ่ามีนิสัยปิดว่าเนาะดาถ้าอย่างนี้ก็ดาอย่างเปลี่ยนเมลุก็ทําอยู่ดาดิดีใจอ่ะดีใจอ่ะเนเน่เน่ๆตะโนเจ้าไปสมมุติดาบ่ชี้เนาะจาเป็นนิสัยนี้ว่าสนานนี้ปิดว่าลงกว่าโหลเมลุ
ဒါဟိုနိုင်ငံတကာအနေဖြစ်နေတဲ့ကိစ္စဖြစ်နေတယ်။ထိုင်းနိုင်ငံဘက်ကနေမြန်မာနယ်စပ်မြို့တွေဖြစ်တဲ့မြောက်ဩရီဖျားသုံးစုနဲ့တာချီလိုင်းမြို့နယ်တွေကိုစစ်တုံးစီတင်ပို့မှုကခြောက်လှအထိပိတ်သိမ်းထားမယ်လို့ထိုင်းနိုင်ငံကာကွယ်ရေးဝန်ကြီးချုပ်ကသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။ထိုင်းမြန်မာနယ်စပ်ကကြားဖြန့်ရေးပြည်လဲအောင်ဖြစ်ရှင်းနိုင်မှသာကုန်သွယ်ရေးကပြန်လဲကောင
ဒီနေ့ဇီကွက်တွင်တဲကြနိုင်မည်ဖြစ်သွားရီလေယာထွက်ကုန်ဒီနေဇီနိုရီကိုပြောပြပေးချင်ပါရီအိန္ဒိယမှာမက်ပေဇီမြစ်တနေတဲ့အတွက်ပြင်တွင်မှာလည်းမက်ပေဇီကပြန်မာနေပါရီရန်ကုန်ပြည်နယ်ကုစီတိုင်းဇီကွက်မှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလနေ့က
မက်ပေ FA ကျူတံတန်းကိုနှစ်ဆကူတိန်၃၅၀၀ကျော်လောက်တာပေါ့စီရှိခဲ့ပေမဲ့ဖေဖော်ဝါရီလဆက်တည့်ရနေ့မှာတော့တံတန်းကိုနှစ်ဆကူတိန်၅၀၀၀ကျော်ထိပြင်းမြင့်တက်လာပါတယ်ပြီးခဲ့တဲ့ဖက်ကဈေးနဲ့ရှင်ရင်တော့မက်ပေကတံတန်းကိုတန်းခွန်၀၀၀ကျော်လောက်ပြင်တက်လာတာပဲဖြစ်ပါတယ်ပဲစင်းကောင်ကလည်းဈေးကွက်တွေကိုကုန်ပစ္စည်းအသစ်တွေဝင်ရောက်နေပြီပဲဈေးပြန်တက်လာပါတယ်အဓိကဝ Mara, Pivaila, Leoniga, Pedding only Arsi the Dango, Nasesh day Nadan Jetta, Bowsi Shigabeme, Pivaila Sadiani Mara, the Dango Nasego day Nadan Aram Jetti, Piamita Lavare, Bigger Banashi and the Dango, Jetta Danger, Zibian Tala Chivare.
Citra Dine Pietem Nivegaro, Young Way in Irebin. Sigwatego, compies you did do we on it at way. Siga matimitaja, sinivari. Jango Vieno cosida ziguemaro, Fehoila lieninga, Niven nilo sang out of Baidago, Shiton Chaya Jenny, and Nisi sang out of Baidago, Shiton Nia Jetty Pauzi, she gave him a
ဖေဖော်ဝါရီလ20ရက်နေ့မှာတော့အနီလုံးဆန်ကတပိတ်တာကိုရှစ်ထောင်300ကျန်းနဲ့အနီစီဆန်ကတပိတ်တာကိုခုနှစ်ထောင်900ကျန်းထိကြဆင်သွားတာကိုတွေ့ရပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်စီလုံးတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်လေစီဝါတရင်တွေကိုကြားကြရပါတော့ရှင်တို့နေနဲ့ဖြူညောပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ချမ်းပေးခြင်းနဲ့ထူးခြားသတင်းတွေလည်းပေးပို့ခြင်း ကျူကျူတွေကရင်တရက်ထုတ်လွှင့်ချက်တွေရဲ့အောက်မှာလဲသောတာရှင်တွေရဲ့အမြင်သဘောထားတွေမှတ်ချက်တွေကိုချိန်တဲ့တပြင်းညီဝင်ရောက်ဆွေးနွေးရည်သားနိုင်ကြပါတယ်ခင်ဗျသောတာရှင်တွေရဲ့အမြင်သဘောထားတွေကိုဗီဒီယိုကကြိုးစားပါတယ်ခုစပြီးတော့ဥရိယာဒီနဲ့နာဂတ်ကဘာအစီအစဉ်အလှည့်ပေးရအောင်ပါဇန်နဝါရီကမှဝင်လာတဲ့လာနီညာအေးလိုင်းဟာရင်တုန်းကလိုကမ္ဘာပူဇင်တွေကိုထင်းကြီးပေးနိုင်ခြင်းတိ ါရခင်ဗျာ
ကြည်တနေ့တခြားပုံမပုံနှွေးလာနေတာမှာ2025ဇန်နဝါရီလဟာလဲစံချိန်တင်အပူချိန်တွေမြင့်တက်လာပြန်တယ်လို့ဥဒုယာတိရဲ့ရာသိပ္ပံပညာရှင်တွေနောက်ဆုံးကောက်ယူထားတဲ့ data တွေမှာတွေ့ရပါတယ်။ကမ္ဘာအပူချိန်တွေမြင့်တက်နေရတဲ့အထက်အကြောင်းရင်းကတော့ကြောက်မီသွေးရေနံနဲ့တဘာဝဓာတ်ငွေတို့လိုရှုပ်ကျွင်းလောင်စာတွေထုတ်ယူသုံးစွက်ရကထွက်လာတဲ့ဖန်လွန်အိမ်ဓာတ်ငွေတွေလေတုတွေရောက်လာတာကြောင့်ဖြစ်ပါတယ်။အဲ့ဒီလိုကမ္ဘာတစ်ဝန်းလုံးကအပူအိမ်မြတ်တက်အောင်ထိညစ်ပေးနေတာကတော့ Pacific သမုဒ္ဒရာထဲမှာတဘာဝအတိုင်းအလဲကျပေါ်လာတတ်တဲ့El Niño နဲ့ La Niña ဆိုတဲ့အပူလိုင်းအေးလိုင်းတွေဖြစ်ပါတယ်။အထူးသဖြင့် Pacific သမုဒ္ဒရာအလဲပိုင်းမှာပုံနွေးလာတဲ့အခါ El Niño အပူလိုင်းတွေကြောင့်ကမ္ဘာအပူချိန်တွေမြင့်တက်လာတာပါ။ El Niño အပူလိုင်းဟာ2024နှစ်လယ်လောက်မှာအပြော့သွားပေမဲ့ပြီးခဲ့တဲ့တစ်နှစ်ပတ်လုံးအပူချိန်ကစံချိန်တဲ့အမြင့်ဆုံးဆုံးကိုရောက်ခဲ့တာဖြစ်ပါတယ်။ Britain နိုင်ငံ Reading တက္ကသိုလ်ကဥဒုယာတိရဲ့ရာပမောက္ခ Richard Allen ကကမ္ဘာရာသီဥတုပေါ်အပူလိုင်းအေးလိုင်းတွေရဲ့တရားပုံကိုအခုလိုရှင်းပြပါရစေ
။ Scientists have been quite surprised by this whole El Niño La Niña cycle because the level of the warmth even before El Niño got going.
လက်ရှိ El Niño နဲ့ La Niña အပူလိုင်းအေးလိုင်းတန်တရာကိုသိပ္ပံပညာရှင်တွေအတော်အားသိနေကြပါတယ်။2023ခုနှစ် El Niño အပူလိုင်းမဝင်ခင်ကတည်းကကမ္ဘာအပူချိန်ကအတော်မြင့်နေတာပါ။ La Niña အေးလိုင်းဝင်ရင် El Niño ကြောင့်အဲ့ဒီအပူချိန်တွေပြန်ပြီးကျသွားလို့ရှိပါတယ်။နေလူတွေတက်လာတဲ့ဖန်လောင်ဓာတ်ငွေတွေကြောင့်ကမ္ဘာအပူချိန်ကဆက်မှုခေဦးကာလကထက်အတော်ကိုမြင့်တက်လာနေတာဖြစ်ပေမဲ့လည်းလာနီညာအေးလိုင်းတွေကအဲ့ဒီအပူချိန်ကိုပြန်ပြီးထိန်းညှိထားတတ်ပါတယ်။ဒါမဲ့လည်းခုဖြစ်နေတဲ့လာနီညာအေးလိုင်းကအတော်အားပြော့နေတာကိုတွေ့ရပါတယ်။ဒါကြောင့်မြင့်တက်လာနေတဲ့ကမ္ဘာအပူချိန်နဲ့ပတ်သက်လို့အပြောင်းလဲဖြစ်တာမတွေ့ရသလောက်ပါပဲ
။လာရီနဲ့ချီအစပြိုးလာတဲ့လာနီညာအေးလိုင်းကဇန်နဝါရီလထဲမှာအပြည့်အဝအလှူရှာတက်ဝင်လာပါတယ်။အခုလိုအေးလိုင်းတွေတိုက်ခတ်လာပေမဲ့လို့လဲ2025ခုနှစ်ဟာပြီးခဲ့တဲ့နှစ်ကလိုပဲအပူချိန်မြင့်နေအောင်မယ်လို့ဥဒုယာတိသိပ္ပံပညာရှင်တွေကခန့်မှန်းပါတယ
် From El Niño to La Niña and back again tends to go on for around cover the kind of
El Niño အပူလိုင်းနဲ့ La Niña အေးလိုင်းတန်တရာဟာနှစ်နှစ်ကနေခုနှစ်နှစ်ကြာတလဲစီပေါ်ပေါက်နေတဲ့သဘောတရားကြီးလည်းဖြစ်ပါတယ်အဲ့ဒီဖြစ်ရတဲ့ဟာတစ်ချိန်နဲ့တစ်ချိန်ထပ်သေးတော့မတူညီကြပါဘူးဖလောင်ရင်တန်းငွေတွေကြောင့်ပုံမပူနွေးလာတဲ့ဒီကနေ့ခေတ်မှာ El Niño နဲ့ La Niña အပူလိုင်းအေးလိုင်းတွေရဲ့တက်ရောက်မှုကိုအဓိကထားကြည့်ရပါလိမ့်မယ်။သူကြောင့်ပဲပြင်းထန်တဲ့သဘောကဘေးဒဏ်တွေပိုပြီးတော့ပြင်းထန်လာစေပါတယ်။ El Niño La Niña တို့နဲ့ဆက်ဆက်ပေါ်ပေါက်လာတဲ့အားကောင်းတဲ့သဘောကဘေးဒဏ်တွေကြောင့်ကမ္ဘာတစ်ဝန်းမှာပိုပြီးတော့ဆွဆွလာတာဒါမှမဟုတ်ပိုပြီးတော့ခြောက်သွေ့လာတာမျိုးတွေလည်းဖြစ်လာပါတယ်။အဲ့ဒီဖြစ်နေကြရာသီဥတုအခြေအနေတွေလည်းပိုပြီးတော့ပြင်းထန်လာပါတယ်။
2025ခုနှစ်ဇန်နဝါရီလရဲ့ကမ္ဘာဖြတ်မြတ်အပူချိန်ဟာစံချိန်တင်အပူချိန်အမြင့်ဆုံးကိုရောက်ခဲ့တဲ့နှစ်ပြီးခဲ့တဲ့2024ဇန်နဝါရီလကထက်တောင်မှ 3.39 ဒီဂရီဆယ်ဆီယပ်ကျော်လွန်နေတာဖြစ်ပါတယ်။ဥရောပသမဂ္ဂဥတုရသီရဲ့အေဂျင်စီ Copernicus ရဲ့အဆိုအရဆိုရင်တော့ဒီအပူချိန်ဟာ19ရာစုပြည့်လွန်နေဖြစ်တဲ့ဆက်မှုခေဥ်ကာလကထက် 3.95 ဒီဂရီဆယ်ဆီယပ်တက်လာတာလည်းဖြစ်ပါတယ်။ပြည်သစ်နိုင်ငံပါရီမြို့မှာလက်မှတ်ရေးထိုးခဲ့တဲ့နိုင်ငံတကာသဘောတူညီချက်အရကမ္ဘာတစ်ဝန်းလုံးမှာသဘာဝဘေးဒဏ်တွေပိုဆိုးမလာအောင်ထိန်းချုပ်နိုင်ရေးကမ္ဘာအပူချိန်ကိုဆက်မှုခေတ်ဦးကာလကထက်1.5ဒီဂရီကျော်မသွားအောင်ထိန်းဖို့ကြိုးပမ်းနေတဲ့ကြားမှာပဲပြီးခဲ့တဲ့18လဆက်တိုက်အပူချိန်တွေတိုးလာတာလည်းဖြစ်ပါတယ်။အခုလိုပဲအနည်း20ထိကမ္ဘာအပူချိန်ကမပြောင်းလဲဘူးဆိုရင်တော့ပြင်သစ်သဘောတူစာချုပ်ပြည့်ပြဲသွားပြီလို့သိပ္ပံပညာရှင်တွေသတ်မှတ်ကြတော့မှာဖြစ်ပါတယ်
။ Climate change is beginning to be so large that it's becoming larger than the natural cycles.
Yazuru Pobia Muga Ador Sua Lavavi, Elaga Zabawa Tania Tatampo Gima Lare. Daja Bosomala on Sangapo Suyendo, Kaba Buji Mintasi, the Chigan, Jangi Pide, Palo in Dangwe Tolomugo, Shanghong, Bibian Net, Mimian Sana, Shotan, Bo Yijibare. Elaga Diga Fishinja Kuba, the Met Regula Gisaram Hobau.
อุตยาดิปียงแลมวยะอโจตยามุเรฮาอปุเอ้แท้ญิเปเรตบาวะเตยาจิเทอากองลาบิโลและอะแลงะเปียวบะเรกอปานิกัสอภွဲกะรอกบะอปุเชิงโกทองโกยาปิโลเนตวยกะสะติมะตันยูเคราพิพิอเมริกันเนปริเตนနိုင်ငံတို့ကတော့ทองชิยางาเซปิโลเนตวยกะเรกะมะตันตินลาราบาอคูละชิเคมาจုံเนยะเรอปุเชิงฮาลุยินเจมุสะติงทงกาลาเกเรลွန်เคเรเนปองตะเต็งตะตองอตวยมาอเมนซงผิดเตโลและติปันปัญญาရှင်ตะโชกะทောက်ပြပါရဲ ဒီတော့အတွင်းမှာပဲအမေရိကန်အာဂါသလေးလာရေးအေဂျင်စီနာဆာရဲ့ထိတ်တန့်သိပ္ပံပညာရှင်ဟောင်းတို့ဖြစ်တဲ့ဂျိမ်းဟန်ဆန်အပါအဝင်ဥဒုရာသီရဲ့အခြားကျွမ်းကျင်သူတွေကကမ္ဘာမှာအပူချိန်တွေအရှိန်အဟုန်နဲ့မြင့်တက်လာပြီလို့သတိပေးပါရယ်ဥဒုရာသီအရေးလှိလာသူ့ဒေသနာပြုနယ်သူတွေကြားမှာတော့ကမ္ဘာအပူချိန်မြင့်တက်မှုနဲ့ပတ်သက်ပြီးမတူကွဲပြားတဲ့အမြင်တချို့ကတော့ရှင်းနေစေဖြစ်ပါတယ်
Kebab buji minda lau me cang nalaun sabi gede uria dina naga kebab season gu cishuk dah senggera wa. Kursa biro sabi me drenu dega tuca season maro kebab waga badas gama cang cawa me. Kebab wama biasa ni jare badas gama bang kuna tahun jom ma be badas gama biu miazu ma le. Padu ni de badas gama miazu ga be nengan duga le sura. Manju nyu lenga drenu dega tuca season ma dijuba tembia bi tawa le.
Absence in Scotland has never caused any inconvenience hitherto. The Queen is not aware that she has ever failed in at once returning any box marked immediately.
Bada saka sura ga lu da ri twe a yi pa de gana ta khu lo pyo ya ma ba. Ni sin ni thai mu bwa ri ma lu da ri ni thai ne ka ba niya de ta a ti ti ri ma ma tu ni be me pyo su ni cha de bada saka tan ri ga ro lwan mu ni ya ba. ဖေ့စ်ဘွတ်ကောင်းတက်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ်ဘွတ် ဘာသာစကားတုံးဆွဲမှုနဲ့တခြားအရေးပါတဲ့ကဏ္ဍတွေမှာအင်္ဂလိပ်ဘာသာစကားကိုပဲအသုံးပြုရများလာကြောင်းကမ္ဘာမှာပြောဆိုမှုအများဆုံးဖြစ်နေတာပါအင်္ဂလိပ်ဘာသာစကားကိုပထမဘာသာစကားတစ်ရပ်အနေနဲ့တုံးဆွဲပြောဆိုနေကြတဲ့သူပေါင်းက1,800ရှစ်ဆယ်လောက်ရှိပြီးဒုတိယဘာသာစကားအနေနဲ့ပြောဆိုနေကြတဲ့သူပေါင်းက15,000တထောင်ခွန်ရာနီးပါးရှိနေပါတယ် Mandarin Tiyo Bada Saka Karo, Gabama Dutiya Apyo Miare Bada Saka Tkhu Phipare. Pongman Atan Apyen, Atan Anemien Atecha Lemyo Shibi, Tinyuya Khete Bada Saka Rirema Pawene, Mandarin Bada Saka Go, Gabama Tongswe Pyoso Nidu Bao, Tan Tatao Diyajo Shibare. Patama Bada Saka Nine Pyoso Du Bao, Goya Tongswe Godan Jo Shibi, Dutiya Bada Saka Apyen Pyoso Nidu Bao Ga, Diya Gose Godan Shiraba.
Bangladesh
mein jo kuch bhi hua hai usko lekar
Hindi bada zaka ko patama bada zaka apche pyoso du baunga 345 dan shi bhi dutiya bada zaka anine pyoso du baunga 266 dan shi da jao gaba ma hindi lu pyo ni jare du baung tan 610 shi ba de Spain ဘာသာစကားကတော့စရုပ်ထအပြောအများဆုံးဘာသာစကားပါ ကမ္ဘာနိုင်ငံပေါင်း 22 နိုင်ငံမှာ Spain ဘာသာစကားကိုလူသန်းပေါင်း 959 သန်းကပြောဆိုနေကြပြီးဒီထဲမှာ 485 သန်းကပထမဘာသာစကားအနေနဲ့အသုံးပြုပါတယ် 94 တန်းကတော့ဒုတိယဘာသာစကားအနေနဲ့ပြောနေကြတာပါကုလသမဂ္ဂမှာတရားဝင်သုံးဆွဲတဲ့ဘာသာစကားတွေတည်းတစ်ခုအပါဝင်ဖြစ်တဲ့ပြင်သစ်ဘာသာစကားကတော့ကမ္ဘာမှာပြောဆိုမှုအများဆုံးအဆင့်5ပြင်စမနေရာမှာရှိနေပါတယ
် partager les renseignements ces renseignements il s'agit donc d'une étape significative
ပြင်သစ်ဘာသာစကားကိုနိုင်ငံပေါင်း29နိုင်ငံမှာလူသန်းပေါင်း310ကပြောဆိုမှုတွေရှိနေပြီးတော့ပထမဘာသာစကားအနေနဲ့ပြောသူပေါင်းက81သန်းဒုတိယဘာသာစကားအနေနဲ့ပြောသူပေါင်းကတော့266သန်းရှိတာပါဒီဘာသာစကားတွေအပြင် Standard Arabic လို့ပြောကြတဲ့စံသတ်မှန် Arabic ဘာသာစကား Bengali ဘာသာစကား Portuguese ဘာသာစကားရုရှားဘာသာစကားနဲ့ဥရဒူဘာသာစကားတွေဟာကမ္ဘာအသုံးပြုပြောဆိုမှုအများဆုံးဘာသာစကား10မျိုးထဲမှာပါဝင်တာပါအခုလိုဘာသာစကားပြောဆိုမှုတွေနဲ့ပတ်သက်ပြီးကမ္ဘာနိုင်ငံတွေထဲမှာမတူကွဲပြားတဲ့ဘာသာစကားတွေအများဆုံးရှိတဲ့နိုင်ငံကတော့ပပူအနျူဂီနီဖြစ်ပါတယ်မတူကွဲပြားတဲ့ဘာသာစကားအမျိုးပေါင်း840ကိုပြောဆိုနေကြတာပါအာဆီယံနိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားမှာတော့မတူကွဲပြားတဲ့ဘာသာစကားပေါင်း912မျိုးကိုပြောဆိုကြတဲ့အတွက်ဒုတိယအများဆုံးပါပဲ။ဒါပြင်နိုင်ဂျီးရီးယားမှာတော့ဘာသာစကား918မျိုး၊အိန္ဒိယမှာဘာသာစကား456မျိုး၊အမေရိကန်ပြည်အောင်စုမှာဘာသာစကား328မျိုးနဲ့မတူကွဲပြားဘာသာစကားတွေအသုံးအများဆုံးနိုင်ငံတွေလည်းဖြစ်ကြပါလိမ့်ရှင
်။ဒီကောင်လေကဘာဘောကဘာသာစကားများအကြောင်းသတင်းတွေကတူတာအစီအစဉ်မှာမှတ်ညွှန်ညွှန်လင်းတင်ဆက်ပေးကြတာပါ။စနေညအတွက်အပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲ။ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေည9:00ကနေ10:00အထိထုတ်လွှင့်ပေးကြတာပါ။စီစဉ်တွေမကြခင်ပြီးဆုံးတော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကုစုံမိုးကျော်တလည်းပြောပြပေးပါအောင်ခင
်ဗျာ။ရုရှားချင်းကြောင်းမှုနဲ့အမေရိကန်ရဲ့အကူအညီတွေမသေးမချာမရေမရာဖြစ်နေတဲ့ဥရောပအနေနဲ့ကိုအားကိုကိုပြီးစုစည်းထားတဲ့တပ်ဖွဲ့တည်ထောင်ဖို့လိုနေပြီလို့ယူကရိန်းသမ္မတဗလာဒီမာဇယ်လင်စကီကပြောဆိုလိုက်ပါတယ်။ကမ္ဘာလုံခြုံရေးကိစ္စကိုဂျာမနီနိုင်ငံမြူနစ်မြို့မှာဆွေးနွေးနေတဲ့မြူနစ်လုံခြုံရေးညီလာခံမှာသမ္မတဗလာဒီမာဇယ်လင်စကီဒီကနေ့မိန့်ခွန်းပြောကြားရမှာထည့်သွင်းတိုက်တွန်းပြောဆိုခဲ့တာဖြစ်ပါတယ်။ဥရောပတပ်ဖွဲ့ကိုဖွဲ့စည်းရပါမယ်။ဒါမှဥရောပရဲ့အနာဂတ်ဟာဥရောပတိုက်သားတွေအပေါ်မှာပဲမိကိုအားထားနိုင်မှာဖြစ်ပြီးဥရောပအတွက်ဆုံးဖြတ်ချက်တွေကိုလည်းဥရောပကပဲကိုယ်တိုင်ဆုံးဖြတ်နိုင်မှာဖြစ်တယ်လို့သမ္မတဇာလင်စကီကပြောဆိုခဲ့ပါတယ်။ပထဝီအင်ဒေထားရမြန်မာနိုင်ငံဟာဒီမိုကရေစီကိုတိတ်အားမပေးတဲ့နိုင်ငံတွေကြားမှာရှိတာကြောင့်ဥရောပကဒီမိုကရေစီအားပေးတဲ့နိုင်ငံတွေနဲ့မြန်မာအရေးကိုလက်တွဲဆောင်ရွက်ဖို့အရေးကြီးတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပနေတဲ့လုံခြုံရေးညီလာခံမှာကမ္ဘာတဝန်းဒီမိုကရေစီဥတီယာလမ်းကြောင်းလို့အဓိပ္ပာယ်ရတဲ့ Global Democracy Trend ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပွဲမှာဒေါ်စင်မအောင်ကဆွေးနွေးပြောဆိုသွားခဲ့တာဖြစ်ပါတယ်။ Hamas စစ်သွေးကြောင်းအဖွဲ့ကဖမ်းဆီးတာလေ Israel တရားခံတွေတက်ကနောက်ထပ်3ဦးကိုဒီကနေ့စနေနေ့မှာထပ်မံလွတ်ပေးလိုက်ပါတယ်။အပြန်အလှန်အားဖြင့် Israel ဘက်ကလည်း Palestine အကျဉ်းသား300ကျော်ကိုပြန်လွတ်ပေးခဲ့ပါတယ်။သူတို့ကိုဂါဇာခံယူနစ်မြို့မှာရှိတဲ့ကြက်ချင်းတွေအဖွဲ့ကိုဟာမတ်အဖွဲ့ကလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။အပြန်အလှန်အပြင်အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသားတွေကိုဘတ်ကားတွေနဲ့တည်ဆောင်ခဲ့ပြီးရမ်လာမြို့ကိုပို့ဆောင်ပေးခဲ့ပါတယ်။စုစုပေါင်းပါလက်စတိုင်း369ဦးကိုဒီကနေ့ပြန်လွှတ်ပေးမှာဖြစ်တယ်လို့ဟာမတ်အဖွဲ့ကပြောဆိုထားပါတယ်။ဆီမီကွန်ဒတာကိုဒပိုင်းဆီမီကွန်ဒတာခေါ်ဒပိုင်းလျက်ကူပစ္စည်းသွင်းကုန်နေအပေါ်အခွန်တရားရာခိုင်နှုန်းအထိတိုးကောက်မယ်လို့အမေရိကန်သမ္မတရဲ့ပြောဆိုချက်အပေါ်ထိုင်ဝမ်အနေနဲ့ချင်းချင်းချင်းချင်းတုံ့ပြန်သွားမယ်လို့ထိုင်ဝမ်သမ္မတကပြောကြားလိုက်ပါတယ်။ထိုင်ဝမ်ထုတ်ဆီမီကော်တာတာတွေပေါ်သွင်းကုန်အခွန်ကောက်ဖို့သမ္မတဒေါ်နယ်ထရန့်ကပြောကြားချက်အပါအဝင်စီးပွားရေးနဲ့ပထဝီနိုင်ငံရေးစင်ကာပူမှုတွေအတွက်တောက်ကြနေကပြုလုပ်ခဲ့တဲ့ထိုင်ဝမ်လုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာသမ္မတလိုက်ချင်းတေကပြောဆိုခဲ့တာပါ။
သတင်းကြေကျုပ်ကိုကုစုံမိုးကျော်တင်ပြပေးခဲ့တာပါစနေညရဲ့ VOA တန်လွင့်စီစဉ်တွေကိုဒီမှာပဲရနာပါရစေခင်ဗျာဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုဖြစ်တာဝန်ယူသူကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Changan Chang တို့ဖြစ်ကြပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာကျွန်တော်စီသူပါတော်တာဆင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဒုက္ခပေါင်းကကင်းဝေးကြပြီးတော့ချမ်းချမ်းမြေ့ကြပါစေဘေးရန်ကင်းရှင်းတဲ့မင်္ဂလာနေ့တွေလည်းပိုင်းဆိုင်နိုင်ကြပါစေခင်ဗျာ
This program has come to you from